Welcome to the Voice of America in Burmese.
Mingla mane khima shin. Washington myo raw VOA American tan ga ni 2019 khu ni June 18 ye tanin ngun ni ne ne khin si sin go Myanmar san naw chein mane 6 nai ga ni 9 nai thi line to meter 32 40 49 ga ni dai yai thon lwin twa ma ba shin. Jama engine nai ma.
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့လန်ဒန်မြို့ကမိလောင်ခံခဲ့တဲ့အဆောက်အဦကအသက်ရှင်ကျန်ရသူတွေနဲ့ဝန်ကြီးချုပ်တွေ့ဆုံခဲ့ပါတယ်အမေရိကန်ကရုရှားအပေါ်ပိတ်ဆို့မှုတွေချပတ်ဖို့ပြင်ဆင်နေတဲ့အပေါ်စစ်ပြက်မိကြောင်းရုရှားသမ္မတကပြောပါတယ်မလေးရှားအတိုက်ခံကောင်းဆောင်အန်နဝါအီဘရာဟင်ဟာရှင်းနေကျင်းပမဲ့ရုပ်ောက်ပွဲမှာဝင်ပြဲမှာမဟုတ်ဘူးလို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းရောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်။ဂျွန်လ19ရက်နေ့မှာကြာရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့အကျိုးအခမ်းအနားကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာမနေ့ကကျင်းပခဲ့ပါတယ်။ဘာတွေထူးခြားပါသလဲ
။ဒီနေ့မွေးနေ့ကျင်းပတဲ့အခါကျတော့အန်ဒီတွေ့ရသလောက်ပေါ့။ဟိုထဲကအထဲကကြည့်ရတဲ့ရိုက်တယ်လို့ပဲအန်ဒီထင်တယ်လေ။ဘာဖြစ်လို့လဲဆိုတော့သူကအထဲမှာဘာတွေလုပ်နေကြလဲ။ဘာတွေဖြစ်နေကြပြီလဲ။သူတို့နားထောင်နေကြ။
ဒါကပွဲကိုကုညီစီစဉ်သူတအုပ်က VOE ကိုပြောပြသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့ဥအောင်ခင်မြမအရေးသုံးတက်ချက်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်တဲ့အတူဓာတ်ရိုက်လေလိုက်အပတ်စဉ်ကဏ္ဍတွေကိုထုံးလွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝေးလိုက်နဲ့ကိုညံဝင်းအောင်တို့ကအရင်ဆုံးပြောပြပါအောင်ရှင်။
ဗြိတိသျှဝန်ကြီးချုပ်ထရီဇာမေဟာအသက်ဆုံးရှုံးမှုအများပြားရှိခဲ့တဲ့လန်ဒန်မြို့ကထပ်မံအဆောက်အဦမိလောင်မှုကအသက်မသေးပဲကျန်ရစ်သူတချို့နဲ့ဒေါင်းနင်းလာမပေါ်မှာရှိတဲ့ဝန်ကြီးချုပ်အိမ်မှာစနေနေ့ကတွေ့ဆုံခဲ့ပါတယ်။အဲ့ဒီမိလောင်မှုနဲ့ပတ်သက်လို့ဆန္ဒပြသူတွေကဝန်ကြီးချုပ်ကိုဝေဖန်ပြစ်တင်ကြပြီးတည်ဆုံးသူအရေးအတွက်ဟာလဲတိုးလာနေတဲ့အချိန်မှာဝန်ကြီးချုပ်ကအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်။ဗုဒ္ဓဦးနဲ့ကလန်ဒန်မြို့မှာရှိတဲ့24တပ်ရှိတဲ့အဆောက်အဦမိလောင်မှုကြောင့်တည်ဆုံးသူ58ဦးရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဝန်ကြီးချုပ်ရဲ့တုံ့ပြန်မှုအပေါ်ဝေဖန်ပြောဆိုမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာမိသားစုဝင်တွေကိုကိုစားပြုတဲ့အဖွဲ့နဲ့နှစ်နာရီခွဲကြာလောက်ဝန်ကြီးချုပ်မေကတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့ဒီမိလောင်မှုကြောင့်ယာနဲ့ချီတဲ့လူတွေလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။တွေ့ဆုံမှုနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုထုတ်ပြန်ခြင်းမရှိပေမဲ့ဝန်ကြီးချုပ်အမေအနေနဲ့လှုံ့ဆော်ပေးရမယ့်အချက်တွေသူတို့ဘက်ကမျှော်လင့်ချက်တွေကိုတင်ပြခဲ့ကြောင်းနဲ့တောင်းဆိုချက်အပြည့်အစုံကိုတော့အဲ့ဒီအဆောက်အဦမှာနေထိုင်ကြတဲ့မိသားစုအတိုင်းအဝိုင်းကနောက်ပိုင်းမှာကြေညာသွားမှာဖြစ်ကြောင်းအဖွဲ့ရဲ့အမည်မဖော်လိုတဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောကြပါတယ်။အဲ့ဒီမိလောင်မှုကြောင့်တည်ဆုံသူအရေးအတွက်ဟာ58ဦးလောက်ရှိနေကြောင်းအဲ့ဒီထက်မှာဘသူဘဝဆိုတာသိရှိပြီးဖြစ်တဲ့တည်ဆုံသူ30ပါပါဝင်ပြီးဖြစ်ကြောင်းလန်ဒန်ရဲတပ်ဖွဲ့ကစနေနေ့မှာပြောပါတယ်။တကယ်လို့58ဦးတည်ဆုံတယ်ဆိုတာဒါမှန်ကန်ခဲ့ရင်ဒါဟာဒုတိယကမ္ဘာစစ်အပြီးလန်ဒန်မြို့မှာမိလောင်မှုကြောင့်အများဆုံးတည်ဆုံခြင်းဖြစ်မှာပါ။
အမေရိကန်ကရုရှားနိုင်ငံပေါ်ပိတ်ဆို့ဒဏ်ခတ်မှုအစ်စ်တွေချမှတ်ဖို့ပြင်ဆင်နေတာနဲ့ပတ်သက်လို့စိတ်ပြက်မိကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစနေနေ့ကပြောကြားလိုက်ပြီးဘယ်လိုတုံ့ပြန်မလဲဆိုတာကိုပြောဖို့စောလွန်သေးကြောင်းသူကဆိုပါတယ်။ဒါဟာရုရှားအမေရိကန်ဆက်ဆံရေးအတွက်တကယ့်ကိုရှုပ်ထွေးစင်မှာဖြစ်တယ်လို့သမ္မတပူတင်ကသူ့တို့နိုင်ငံပိုင် RIA သတင်းဌာနကိုပြောဆိုပါတယ်။ရုရှားနိုင်ငံပေါ်ဒဏ်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့ဥပဒေကြမ်းတစ်ရက်အတွက်ဒီသတင်းမှာအစောပိုင်းတုန်းကအမေရိကန်အထက်လွှတ်တော်ကတညီတညွတ်တဲ့သဘောတူညီခဲ့ကြပြီးရုရှားနိုင်ငံအပေါ်လက်ရှိခြားထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုမဖြေလျှော့ခင်သမ္မတဒိုနယ်ထရန့်အနေနဲ့လွှတ်တော်ရဲ့အတည်ပြုချက်ကိုရယူဖို့လိုအပ်တယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။ပြီးခဲ့တဲ့2016အမေရိကန်ရွေးကောက်ပွဲပေါ်ဩဇာလွှမ်းမိုးနိုင်အောင်ရုရှားတို့ကလှုံ့ဆော်ခဲ့တာကိုပြစ်ဒဏ်ခတ်တဲ့အနေနဲ့အခုလိုပိတ်ဆို့ဒဏ်ခတ်မှုအစ်စ်တွေချမှတ်ဖို့အမေရိကန်ဘက်ကပြင်ဆင်နေတာဖြစ်ပါတယ်။
အီရန်နိုင်ငံကအထင်ကြီးရနေရာနှစ်ခုမှာမကြသေးခင်ကအသေးခံဘုံခွဲတက်ခတ်မှုနှစ်ခုပြိုင်တူပြုလုပ်ခဲ့ပြီးတဲ့နောက်ရမဒန်ဥပုပ်ကာလအတွင်းနောက်ထပ်အကြမ်းဖက်တက်ခတ်မှုတွေပြုလုပ်ဖို့စီစဉ်နေသူအတိုက်ခံအင်အားစုတွေကိုအီရန်တပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးမိခဲ့တဲ့အထက်ကအဖွဲ့တစ်ခုကတော့တိုင်းပြည်အတွင်းမတည်ငြိမ်မှုဖြစ်အောင်လှုပ်ဆောင်နေတယ်လို့အီရန်ဘက်ကဆွဆွဲပြောဆိုနေတဲ့ဆော်ရယ်အာရေဗျနိုင်ငံနဲ့ဆက်နွယ်မှုရှိတယ်လို့ဆိုပါတယ်။ထောက်လိုင်းရေးတပ်ဖွဲ့တွေကအန်ဆာအယ်ဖော်ကန်အဖွဲ့ကအဖွဲ့ဝင်3ဦးကိုတုတ်တင်လိုက်ပြီးစစ်စတန်နဲ့ဘလူချစ်စတန်ပြည်နယ်အတွင်းက ချဟာဘာမြို့မှာအသေးကံဘုံခွဲတဲ့နေရာမှာအသုံးပြုတဲ့အင်ဂျီတွေလက်နဲ့ခရမ်းမီကြောက်အများပြားတို့နဲ့အတူနောက်ထပ်၅ဦးကိုဗုဒ္ဓနေကဖမ်းဆီးလိုက်ကြောင်းအစိုးရပိုင်းသတင်းမှာဖော်ပြထားပါတယ်။အဲ့ဒီအဖွဲ့ဟာဆော်ဒီအာရေဗျားရဲ့ထောက်ခံမှုရရှိထားတယ်လို့ယူဆရတဲ့ဆွန်နီအခြေခံဝါဒီအဖွဲ့ဖြစ်ပြီးအယ်ခေရာအဖွဲ့နဲ့လည်းဆက်နွယ်မှုရှိတယ်လို့အီရန်အစိုးရကပြောပါတယ်။တခြားဖြစ်ပေါ်မှုတစ်ခုမှာတော့ကဆာဤခန်ဒေတာမှာတော်လန်ရေးအဆောင်တပ်ဖွဲ့တို့အကြားတောက်ကြနေကဖြစ်သွားခဲ့တဲ့တိုက်ခိုက်မှုအတွင်းအကြမ်းဖက်သမားတို့သေဆုံးပြီးတချို့ထိခိုက်ဒဏ်ရာရသွားခဲ့တယ်လို့အစိုးရပိုင်း First သတင်းဌာနမှဖော်ပြထားပါတယ
်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကစစ်ရေးလေ့ကျင့်မှုတစ်ခုအတွင်းအာဖဂန်အထူးတပ်ဖွဲ့ဝင်တို့ကအမေရိကန်စစ်မှုထမ်းတို့ကိုပစ်ခတ်ခဲ့တဲ့စနေနေ့တုန်းကဖြစ်ရမှာအာဖဂန်စစ်သားတို့သေဆုံးခဲ့ပြီးအမေရိကန်စစ်မှုထမ်း9ဦးဒဏ်ရာရသွားပါတယ်။ဒီပစ်ခတ်မှုဟာအာဖဂန်အမျိုးသားတပ်မတော်အခြေစိုက်တဲ့မာဇာအီရှရစ်မြို့ကရှဟင်းစစ်ခန်းမှာဖြစ်ပါတယ်။ပစ်ခတ်မှုဖြစ်ပြီးနောက်မှာအမေရိကန်တပ်သားတို့ကအာဖဂန်သေနတ်သမားကိုလက်နက်ချစီခဲ့ပါတယ်။ဒီလိုပစ်ခတ်မှုဟာသူတို့နဲ့ဆက်နွယ်နေပါတယ်လို့တာလီဘန်စစ်သွေးကြွတွေဘက်ကကျင်းညာတာမျိုးမရှိပေမဲ့တနတ်သမားကိုသူရဲကောင်းအဖြစ်အသိမှတ်ပြုကြောင်းတာလီဘန်တို့ကပြောပါတယ်ဒီလအစောပိုင်းတုန်းကလည်းအာဖဂန်အရှေ့ပိုင်းနန်ဂါဟာခရိုင်မှာအလားတူပစ်ခတ်မှုဖြစ်ပွားခဲ့ပြီးအာဖဂန်တပ်မှုတဦးကအမေရိကန်စစ်သားတွေကိုပစ်ခတ်ခဲ့တာပါအဲ့ဒီပစ်ခတ်မှုအတွင်း3ဦးသေဆုံးခဲ့ပါတယ
်ဘီအိုအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 0433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။မလေးရှားနိုင်ငံမှာ2018ခုနှစ်နှစ်လယ်ပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်အဖြစ်ဝင်ရောက်အရွေးခံမှာမဟုတ်ကြောင်းအကျဉ်းချခံခဲ့ရတဲ့အတိုက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ကစနေနေ့မှာပြောကြားလိုက်ပါတယ်။လက်ရှိအာဏာရအုံနိုညညွတ်သောမလေးအမျိုးသားအဖွဲ့အတွင်းအလားအလာအကောင်ဆုံးပုဂ္ဂိုလ်အဖြစ်တည်ပေးခံခဲ့ရဘူးတဲ့အန်ဝါအီဘရာဟင်ဟာသုံးပါတီညွတ်ပေါင်းအဖွဲ့ကိုဦးဆောင်ပြီး2013ခုနှစ်ရွေးကောက်ပွဲမှာမမျှော်လင့်တဲ့အောင်မြင်မှုတွေရရှိခဲ့တာကြောင့်သူဟာလက်ရှိဝန်ကြီးချုပ်နဂျစ်ဘရာဇတ်အတွက်အကြီးမားဆုံးထိခြားနိုင်သူဖြစ်ခဲ့ပါတယ်။အန်ဝါအီဘရာဟင်ဟာဓမ္မတာနဲ့ဆန့်ကျင်သောကာမဆက်ရှင်မှုဆွဲချက်နဲ့ကိုနှစ်ထောင်ဒဏ်အပြစ်ပေးခံခဲ့ရတာဖြစ်ပါတယ်။သူကိုထောက်ခံသူတွေကတော့အဲ့ဒီဆွဲချက်ဟာနိုင်ငံရေးဆက်လုပ်လို့မရတော့အောင်နိုင်ငံရေးရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့ပြောပါတယ်။ရွေးကောက်ပွဲကို2018ခုနှစ်နှစ်လယ်ပိုင်းမှာကျင်းပရမှာဖြစ်ပေမဲ့အတိုက်ခံပါတီတွေအားကောင်းမလာအောင်လှုပ်ဆောင်တဲ့အနေနဲ့ရွေးကောက်ပွဲကိုအခုနှစ်ကုန်ပိုင်းမှာဆော့ကျင်းပဖို့စီစဉ်နေကြောင်းအစိုးရတာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။လက်ခံနိုင်တဲ့ဝန်ကြီးချုပ်လောက်မရှိခဲ့ရင်သူ့အနေနဲ့ဝန်ကြီးချုပ်အဖြစ်ပြန်အရွေးခံဖို့စဉ်းစားမယ်လို့အခုချိန်မှာအသက်62နှစ်ရှိပြီဖြစ်ပြီးဝန်ကြီးချုပ်အဖြစ်တက်တန်းအကြဆုံးတာဝန်ထမ်းဆောင်ခဲ့ဘူးသူမဟာတီယာမိုဟာမက်ကအခုလအစောပိုင်းမှာပြောကြားခဲ့ပါတယ
်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကိုသိမ်းထားတဲ့အစ္စလမ်စစ်သွေးကြွတွေနဲ့တိုက်နေရတဲ့စစ်ပွဲတွေအဆုံးတန်နိုင်တော့မှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတဒူတာတေးကပြောကြားလိုက်ပြီးမြို့ရဲ့90ရာခိုင်နှုန်းကိုအစိုးရတပ်တွေကထိန်းချုပ်ထားလိုက်နိုင်ပြီလို့ဖိလစ်ပိုင်အစိုးရကပြောပါတယ်ပင်မနှွမ်းနှင်မှုတွေကြောင့်တပတ်လောက်အနားယူခဲ့ရကလူလူကြားမှာပြန်လည်ပေါ်လာတဲ့ဖိလစ်ပိုင်သမ္မတဒူတာတေးကစနေနေ့မှာအဲ့လိုပြောဆိုလိုက်ပေမဲ့ဒီပုံတွေကတော့အဲ့ဒီမြို့မှာအခိုင်အမာခြေကုပ်ယူရားစဲဖြစ်ပါတယ်။မော်ရီမီမြို့ကတိုက်ပွဲအတွင်းလူ300ကျော်သေဆုံးခဲ့ရပြီးအဲ့ဒီထဲမှာ200ကျော်ကစစ်သွေးကြွတွေဖြစ်ပါတယ်။ကျန်သူတွေကတော့ဖိလစ်ပိုင်အစိုးရတပ်ဖွဲ့ဝင်တွေနဲ့အရဲသားတွေဖြစ်ကြပါတယ်။ဒီထဲမှာဒီလိုတိုက်ပွဲတွေကြောင့်ထောင်ထဲချီတဲ့ဒေသခံတွေဟာအိုးအိမ်စွန့်ပြီးထွက်ပြေးနေကြရပါတယ်။ဒီတိုက်ပွဲကိုအခုတိုက်နေတာ3ဘတ်ကျော်ရှိလာပြီဖြစ်ပါတယ်။တိုက်ပွဲအတွင်းဖိလစ်ပိုင်အစိုးပိုင်းတိုက်ပွဲတွေအတွင်းမှာဒီဖိလစ်ပိုင်အစိုးရတပ်ရဲ့မရင်းတပ်သား73ဦးသေဆုံးခဲ့ရပါတယ်ဖိလစ်ပိုင်ဆွေသွေးကြွတွေဟာမြို့ပေါ်ကဗလီအတော်များများမှာနေရာယူထားပြီးအရဲသားတွေကိုလူသားဒိုင်းတပ်ဖွဲ့အသုံးချနေတာဖြစ်ပါတယ်ဒီမြို့ရဲ့တိုက်ပွဲတွေမှာဖိလစ်ပိုင်မရင်းတပ်အတွက်အမေရိကန်ကနီးပညာကူညီပံ့ပိုးပေးနေပါတယ
်ဆီးရီးယားကမတူညီတဲ့အဖွဲ့အစည်းတွေအားလုံးပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုကိုလာမယ့်ဇူလိုင်လ10ရက်နေ့မှာပြန်လည်ကျင်းပလို့ကြောင်းကုလသမဂ္ဂစီးရီးယားစစ်ဆန်ညှိနှိုင်းရေးမှူး စတီဖန်ဒီမစ္စတူရာကစနေနေ့မှာပြောကြားလိုက်ပါတယ်သမရဘာရှာအယ်အဆာအဆိုရနဲ့လက်နက်ကင်တွလိုင်းရဲ့အဖွဲ့အစည်းတွေအကြားကုလသမဂ္ဂကဂျာဝင်ဆောင်ရွက်ပေးနေတဲ့ငင်းချမ်းရေးဆွေးနွေးမှုတွေမနစ်ကပြန်လည်စတင်ခဲ့ပြီးတဲ့နောက်တိုးတက်မှုအနည်းငယ်သာရှိခဲ့တာဖြစ်ပါတယ်ဒီတော်တွင်စီးရီးယားနိုင်ငံတောင်ပိုင်းမှာအဆိုရတပ်ဖွဲ့ဘက်က48နာရီကြာအပြစ်ခတ်ရက်စဲရေးကြေညာခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံကြောင်းပြောကြားလိုက်ပြီးအကျိုးသက်ရောက်မှုရှိမရှိမပြောဆိုခင်အခြေအနေကိုအရင်စောင့်ကြည့်အောင်လို့ပြောကြားလိုက်ပါတယ်ပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေကိုထောက်ခံတဲ့အနေနဲ့တိုင်းပြည်တောင်ပိုင်းဒီဒီရာအားမြို့မှာ48နာရီအပြစ်ခတ်ရက်စဲမဲ့အကြောင်းစီးရီးယားအစိုးရကစစ်တပ်ကစနေနေ့အစောပိုင်းမှာတစ်ဖက်သက်ကြေညာခဲ့တာဖြစ်ပါတယ်အပြစ်ခတ်ရက်စဲမှုဟာဒေသစံတော်ချိန်စနေနေ့ညတကောင်အချိန်မှာစတင်အသက်ဝင်မှာဖြစ်ကြောင်းအစိုးရပိုင်းစာနာသတင်းဌာနကတဆင့်ကြေညာခဲ့ပါတယ်စီးရီးယားညဉ့်ညံရေးဆွေးနွေးပွဲတွေဂျနီဗာမြို့မှာရှိလာအတွင်းပြန်ဆလိုကြောင်းကုလသမဂ္ဂကကြေညာတဲ့တရက်ထဲမှာပဲစီးရီးယားဘက်ကအခုလိုအပြစ်ခတ်ရက်စဲမဲ့အကြောင်းကြေညာလိုက်တာလည်းဖြစ်ပါတယ
်ကမ္ဘောဒီးယားနိုင်ငံမှာလူနည်းစုဖြစ်တဲ့ဘူနောင်လူမျိုးစုရဲ့ဘာသာစကားပျောက်ကွယ်မသွားရအောင်လို့ပင်သစ်လူမျိုးဘာသာဗီရပညာရှင်ဆီလ်ဗိန်းဘူဂဲကကူညီထိန်းသိမ်းနေပါတယ်။လန်ဒန်မြို့က Royal University of Fine Arts တက္ကသိုလ်ရဲ့ပါမောက္ခတူလည်းဖြစ်တဲ့ဆီလ်ဗိန်းဘူဂဲဟာခမာရီနဲ့နီးစပ်သူဖြစ်ပြီးသူဟာပင်သစ်လူရောဂျာမန်လူပါမိခင်ဘာသာစကားအဖြစ်ပြောနိုင်တဲ့အပြင်အင်္ဂလိပ်ပေါ်တူဂီဖာစီပူရှတူနဲ့ကမ္ဘောဒီးယားကခမာဘာသာစကားပါအလုံး5မျိုးတက်မြောက်သူဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့မွန်ဒူဂီရီခရိုင်မှာနေထိုင်ကြတဲ့ဘူနောင်လူမျိုးစုတွေနဲ့1994ခုနှစ်လောက်မှာစတင်ထိတွေ့ခဲ့ပြီးကိုယ့်အစီအစဉ်နဲ့ကိုဘူနောင်ဘာသာစကားကိုလေ့လာမှတ်တမ်းပြုစုနေတာပါအခုဆိုရင်ကမ္ဘောဒီးယားနိုင်ငံတွင်နိုင်ငံသားရင်းနှီးမြှုပ်နှံမှုနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကြောင့်ဘူနောင်ဘာသာစကားပျောက်ကွယ်မသွားရအောင်ပမော့ခဘိုဂဲကကြိုးပမ်းနေတာဖြစ်ပါတယ်သူလှုပ်ဆောင်မှုတွေအတွက်အမေရိကန်က Robin Foundation ကနေထင်ရှားတဲ့ပညာရှင်စုကိုချီးမြှင့်ခဲ့ပါတယ်
တနင်္ဂနွေနေ့နဲ့ခင်တဲ့အစီအစဉ်ကိုကိုစော်ဝင်းလိုင်နဲ့ကိုညာဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့မြန်မာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပါပါ။ဇွန်လ19ရက်နေ့မှာကြာအောင်မဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့အကျိုးအခမ်းအနားကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာအများအားလိုက်ရဲနဲ့တိုက်ဆိုင်ပြီးတော့စနေနေ့ကကျင်းပခဲ့ပါတယ်။ပြည်တွင်းမှာသူ့ဘော်ဝေဖန်မှုကြည့်ရတွေ့ကြောင့်မွေးနေ့ပွဲအခမ်းအနားမှာလူတွေစုံသင့်တဲ့လောက်မစုံဘူးဖြစ်ရတယ်လို့ယူဆမိကြောင်းပွဲကိုကူညီစီစဉ်သူတအူးကပြောပါတယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်မဲဘုံမြို့မှာဒေါအောင်ဆန်းစုကြည်မွေးနေ့ပွဲကိုဆယ်စုနှစ်နဲ့ချီးပြီးတိုက်တိုက်ဝုန်းဝုန်းကျင်းပခဲ့တာဖြစ်ပြီးဒီနှစ်82နှစ်မြောက်မွေးနေ့မှာတော့လူတွေအရင်ကလောက်စီစီကားကားမတက်ရောက်ကြဘူးလို့ပွဲကိုကူညီစီစဉ်သူလည်းဖြစ်ဩစတြေးလျအခြေစိုက် NLD မိတ်ဆွေများအဖွဲ့ဝင်လည်းဖြစ်တဲ့ဒေါ်ချောဘူကပြောပါတယ်အ
ဲ့တော့ဒီနှစ်ကထူးခြားချက်တစ်ခုကတော့ဆိုတော့ဟိုမှာလဲဟိုညင်ညင်ရေး process လုပ်နေကြတယ်ဆိုတော့ဟိုဒီမှာတော့ပို့ပြီးတော့ကြတော့လှုပ်ရှင်ကြတာပေါ့နော်အတူတူဒီခါလဲအဲ့ဒီအစိုးရတစ်တလုံးကဆိုလို့ရှိရင်ကျူစုပွဲဆိုတိုင်းလိုက်နဲ့အများကြီးဖြစ်ခဲ့ကြတယ်အကုန်လုံးဝိုင်းဝန်းပြီးတော့ကြတော့ကျူစုရင်းနဲ့အဲ့လိုဖြစ်ပြီးတော့ကြတော့အခုဒီနေ့မွေးနေ့ကျင်းပတဲ့အခါကြတော့အန်ဒီတွေ့ရသလောက်ပေါ့ဟိုထဲကအထက်ကခရက်တွေရိုက်တယ်လို့ပဲအန်ဒီထင်တယ်လေဘာဖြစ်လို့လဲဆိုတော့သူကအထဲမှာဘာတွေလုပ်နေကြလဲဘာတွေဖြစ်နေကြပြီလဲသူတို့နားထောင်နေကြအဲ့လိုနားထောင်နေကြတဲ့အခါကျတော့အထဲကဘာများဖြစ်မလဲဘာများပြောမလဲအဲ့ဒီအတန်လေးတွေသူတို့အဲ့လိုမျိုးခရက်ရိုက်လာတဲ့အခါကျတော့မွေးနေ့မှာပေါ့နော်ဒီထက်ပိုဆုံးသင့်တယ်လို့အန်ဒီထင်တယ်ဒါပဲအန်ဒီရဲ့ပါစင်နဲ့အမြင်မှာဟိုစုံသင့်တယ်လို့မစုံခဲ့ဘူး
ဒါပေမဲ့လည်းမနေ့ကကျင်းပတဲ့မွေးနေ့ပွဲအခမ်းအနားကိုတက်ရောက်လာတဲ့ဩစတြေးလျလွှတ်တော်အမတ်2ဦးအပါအဝင်မြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်အမတ်ဟောင်းတဦးကတော့ဒေါအောင်ဆန်းစုကြည်ရဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကိုဥဆောင်ခဲ့တဲ့အရေးအချင်းတွေကိုထုတ်ဖော်ချီးကျူးဂုဏ်ပြုခဲ့တယ်လို့ဒေါ်ချောဘူကပြောပါရတယ်။နောက်သတင်းပတ်အတွင်းမြန်မာနိုင်ငံကိုသွားရောက်မဲ့ဩစတြေးလျအောက်လွှတ်တော်အမတ်ဂျူလီယန်ဟီးလ်ဆိုရင်ဒေါအောင်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံဘူးချင်းမရှိပေမဲ့သူ့အကြောင်းရေးသားချက်တွေကိုဖက်ရတဲ့အခါမှာအလွန်အရေးအချင်းပြည့်ဝတဲ့တိုင်းပြည်ခေါင်းဆောင်ကောင်းတဦးဖြစ်တယ်လို့သူယုံကြည်မိကြောင်းမွေးနေ့ပွဲအခမ်းအနားမှာပြောကြားသွားတယ်လို့ဆိုပါရတယ်။အလားတူမြန်မာနိုင်ငံဆိုင်ရာဩစတြေးလျတန်မတ်ဟောင်းခရစ်လမ်ကလည်းဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့သူကိုယ်တိုင်တွေ့ခဲ့ရတဲ့အတွေ့အကြုံကိုပြောပြခဲ့တယ်လို့ဒေါ်ချောပူကဆိုပါတယ
်။ "तू ကအဲ့ဒီတုန်းက तू အဲ့ဒီမှာ तू ရှိနေခဲ့တယ်။အဲ့တော့ရန်ကုန်မှာဟို1988တုန်းကအဲ့တော့ तू ရှိနေခဲ့တယ်ဆိုတော့ तू ကအဲ့ဒီရှိနေတဲ့အချိန်မှာအောင်ဆန်းစုကြည်ပြန်လာတယ်ဆိုတာလေ 都讲不要加了，加了呀嘞，对嘛？哎了，奥森书记也都话的，那个那不得了啵？喏，都变么多呗呢？对嘛？都不话不如讲嘞 ，sacrifice 老的都啵？哎，老牛对呀嘞，看见了都一样按我来讲，比较苦情的。
ဆက်လုံနေတဲ့အကြောင်းအဲ့ဒီဥစ္စာကိုသူတွေချာချာလေးသူပြောသွားပါတယ်ဒီမွေးနေ့ပွဲအခမ်းအနားကိုဩစတြေးလျရောက်ကရင်ကရင်နီနဲ့ဇိုမီတိုင်းနာရီရဲ့အတိုင်းဝိုင်းခေါင်းဆောင်တချို့လည်းတက်ရောက်ခဲ့ကြပါတယ်ဖခင်ဖြစ်သူလွတ်လပ်ရေးပြည်သူကဘိုးကျော်အောင်ဆန်းနဲ့မိခင်ဒေါက်ခင်ဂျီတို့ကနေ1996ခုနှစ်ဇွန်လ19ရက်နေ့မှာဒေါက်ဆန်းစုကြည်ကိုမွေးဖွားခဲ့တာဖြစ်ပါတယ်ရှင်
UAE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကျမတို့ရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြမှာပါ။အာဆီယံဒေသမှာမြန်မာဟာလေထုအညစ်အညမ်းဆုံးတိုင်းပြည်ဖြစ်ပါတယ်။ဒီလိုအခြေအနေမှာကြောင်မီးသွေးသုံးဓာအားပေးစေယုံတွေတိစောက်မယ်ဆိုရင်ပြည်သူ့ကျန်းမာရေးကိုထိခိုက်ပျက်စီးမယ်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
ဆက်တောင်အာရှမှာလေတုအပြင်းညံဆုံးဒေသဟာမြန်မာပြည်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတ်မှတ်ထားပါတယ်။ဒါပေမဲ့မြန်မာအစိုးရတွေကတော့ကြောင်မီးသွေးသုံးလျှက်စစ်တအားပေးစက်ယုံတိုးချဲ့ဆောက်လုပ်ဖို့ပြင်ဆင်နေပါတယ်။တက်စစ်တအားမလုံလောက်တဲ့ပြဿနာကိုကြောင်မီးသွေးနဲ့ဖြေရှင်းမဲ့အကြံအစီဟာပြည်သူ့ကျန်းမာရေးကိုအန္တရာယ်ဖြစ်စေတယ်လို့ Greenpeace နဲ့အခြားအဖွဲ့၄ဖွဲ့ပူးပေါင်းပြီးမကြမီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကြောင်ပြီးသွေးစက်ရုံဆောက်လုပ်တာဟာအစိတ်ပင်ရေလောင်းတယ်လို့ဖြစ်နေပါတယ်။တဘာဝဓာတ်ငွေသုံးဓာတ်အားပေးစက်ဟာကျန်းမာရေးကိုအန္တရာယ်မပေးပေမဲ့ဓာတ်ငွေကိုနိုင်ငံခြားရောင်းစားနေတာမျိုးပြည်တွင်းအတွက်လုံလောက်အောင်မသုံးနိုင်ပါဘူး။ဒါကြောင့်ဈေးသက်သက်သာသာနဲ့မြန်မြန်သုံးနိုင်မယ်။ကြောင်ပြီးသွေးသုံးဓာတ်အားပေးစက်ရုံတွေကိုတည်ဆောက်ဖို့ဥတန်းရွှေနဲ့ဥသိမ့်စိန်တက်ထက်ကစီစဉ်ခဲ့တာဖြစ်ပါတယ်။ဒီအာရှစစ်ကဒအားအများဆုံးထုတ်ယူပြီးတဘာဝဓာတ်ငွေကဒုတိယအများဆုံးထုတ်ယူပါတယ်။ကြောင်မီးသွေးသုံးဓာတ်အားဟာ200ရာခိုင်နှုန်းသာရှိလို့2030မှာ30ရာခိုင်နှုန်းအထိတိုးထုတ်ဖို့ရည်ရွယ်ပါတယ်
။ဒီအတိုင်းဆိုရင်ဆာဖိုင်ရန်အောက်ဆိုက်ကန့်တ်ထုတ်လွှတ်မှု9ဆဒေါ်လာပြီးနိုက်ထရိုဂျင်အောက်ဆိုက်က3ဆဒေါ်လာနိုင်ပါတယ်။အမှုအမွှားထုတ်လွှတ်မှုများလေလေထုညဉ့်ညမ်းလေဖြစ်ပါတယ်။လေထုမတန်ရှင်းတဲ့အတွက်အဆုတ်ရောဂါဖြစ်မှုနဲ့လေဖြတ်မှုနှုံးမြင့်မားလာပြီးနှစ်စဉ်နိုင်ငံသား9000ကျော်တည်ဆုံးနိုင်ပါတယ်။ကြောင်မီးသွေးသုံးဓာတ်အားပေးစက်ရုံတွေကိုအနှစ်40လောက်လေပတ်လိုက်ရင်နိုင်ငံသူနိုင်ငံသား3သိန်းနီးပါးတည်ဆုံးနိုင်တယ်လို့ Greenpeace အဖွဲ့ကခန့်မှန်းထားပါတယ်။ကြောင်မီးသွေးလောင်ကျွမ်းလို့ထွက်ပေါ်လာတဲ့အမှုအမွှားတွေဟာလေထုညဉ့်ညမ်းမှုကို3ဆနီးပါးပိုမိုဆိုးဝါးစေပါတယ်။ဗဒါဓာတ်ခဲဓာတ်အာဆီနစ်ခရိုနီယန်နီကယ်ကတ်မီယံစတဲ့ဓာတ်တွေလေထုထဲမှာပြန့်နှံ့ရတဲ့အကြောင်းရင်းဟာကြောင်မီးသွေးသုံးစက်ရုံတွေဖြစ်ပါတယ
်လေထုထဲမှာပါဝင်နေတဲ့အမှုန်အမွှားပမာဏ particulate matter ကိုကြည့်ပြီးလေထုညဉ့်ညမ်းမှုကိုတိုင်တာဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကစမ်းသပ်မှတ်ထားပါတယ်နမ်တူပြေအောင်လာမိတိလာကတာတောင်းတာကျောက်ပတောင်းညောင်ဦးရေနံကျောင်းမော်လမြိုင်နန်းကန်းကျောက်ဖြူတောင်ဟူပြည်ဥရင်စတဲ့မြို့၁၄မြို့ကိုလေ့လာတဲ့အခါမှာညဉ့်ညမ်းတဲ့အမှုငွားပါဝင်မှုဟာစိုးရင်ဝေရာဖြစ်နေပါတယ်။ဒီထဲမှာရင်းနှံကျောင်းမော်လမြိုင်နန်းခမ်းကျောက်ဖြူတောင်ဟူနဲ့ပြည်ဥရင်ရဲ့လေထုညဉ့်ညမ်းမှုဟာနာမည်ကြီးတဲ့ဘေကြီးမြို့တော်တဲ့စိုးရတယ်လို့ဆိုပါတယ်။အစိုးဆုံးဟာပြည်ဥရင်ဖြစ်ပြီးသတ်မှတ်ထားတဲ့လေထုညဉ့်ညမ်းမှုစံချိန်နဲ့ခုနစပိုပြီးညဉ့်ညမ်းပါတယ်။ကျောင်းဝင်းသွေးသုံးတာများလာရင်အခြေအနေပိုဆိုးလာဖို့သာရှိပါသေးတယ်
။လ လေဒုညဉ့်ဉဏ်မှုကြောင့်ယောဂဖြစ်ပွားပြီးအချိန်မတိုင်မီတည်ဆုံတဲ့မြန်မာနိုင်ငံသားဥယေနေ့စဉ်45ရောက်ရှိမယ်လို့2015ခုနှစ်ကခန့်မှန်းထားပါတယ်ညဉ့်ဉဏ်တဲ့လေကိုရှူရှိုင်းမိတဲ့အတွက်ဖြစ်ပေါ်လာတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိပါတယ်အဆုတ်ယောဂပန်းနာရင်ကျက်ချောင်းဆိုးသွေးတိုသွေးကဲရောင်ရမ်းလေဖြတ်မှုအုံနောက်အာယုံကြောယောဂနှလုံးယောဂနဲ့သရေသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ်မြမပီကကြောင်မီးသွေးဓာအားပေးဆက်ယုံရဲ့ထုတ်လွှတ်မှုအတိုင်းအတာသတ်မှတ်ချက်နဲ့ပတ်သက်တဲ့သတင်းအချက်အလက်ဟာမရှိသလောက်ရှားပါပါတယ်ဒါကြောင့်ဒဝဲစီမံကိန်းရဲ့ထုတ်လွှတ်မှုကိုခံမှန်းတဲ့အခါမှာထိုင်းနိုင်ငံရဲ့ထုတ်လွှတ်မှုစံသတ်မှတ်ချက်ကိုအသုံးပြုရပါတယ်
လေဒုညဉ့်ဉာဏ်မှုကြောင့်ကျန်းမာရေးထိခိုက်ပြီးနာရာရှည်ယောဂဖြစ်ပွားပုံကိုပေါ်ပြရမှာ American Cancer Society ရဲ့လေ့လာတွေ့ရှိချက်တွေအပေါ်မှာအခြေခံထားပါတယ်။အမေရိကန်နိုင်ငံသားတပ်တန်းကျော်ကိုကျန်းမာရေးအခြေအနေကို18နှစ်လောက်လေ့လာတဲ့အခါမှာနေထိုင်ရာအရက်ရဲ့လေဒုညဉ့်ဉာဏ်မှုအတိုင်းအတာကိုလိုက်ပြီးကျန်းမာရေးအခြေအနေကွဲပြားသွားတာတွေ့ရပါတယ်တဲ့။ဒီလိုရှိပြီးသားအချက်အလက်တွေကိုလေ့လာဆန်းသစ်တဲ့အခါမှာကျောင်းမီးသွေးကထွက်တဲ့အမုံအဝါကိုရှူရှိုက်မိလို့အချိန်မတိုင်မီတည်ဆုံးမဲ့လူစည်ရင်းကိုခံမနိုင်တာဖြစ်ပါတယ်။မြို့နေလူကြီးများပြားလာမှုလူနေမှုပုံစံပြောင်းလဲလာမှုအသက်အရွယ်ကြီးရင်လာမှုနဲ့ကျန်းမာရေးဆုံးရှုံးမှုအပြောင်းလဲစတာတွေကြောင့်အရှိတောင်အရှလူကြီးဟာလေဒုညဉ့်ဉာဏ်မှုဒဏ်ကိုခံစားနေကြရပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်က2030မှာယောဂအမျိုးမျိုးကြောင့်တည်ဆုံးနိုင်မှုကိုခံမှန်းတာပါတယ်။မြို့နေလူကြီးပြောင်းလဲလာပုံကိုကမ္ဘာပိုင်ရဲ့မှတ်စချက်ပေါ်မှာအခြေခံပါတယ်။နောက်ဆုံးအနေနဲ့လူရင်းတူရှင်ပြောရမယ်ဆိုရင်တော့မြန်မာပြည်မှာတည်ဆောက်တဲ့ကြောင်မီးသွေးသုံးဓာအားပေးဆက်ဟာတိုင်းသူပြည်သားတွေရဲ့ကျန်းမာရေးကိုအမြဲတမ်းအန္တရာယ်ပေးလိမ့်မယ်လို့ Greenpeace အဖွဲ့ကတင်ပြထားပါတယ်ခင်ဗျာ။
ဟောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်အခုဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ါဒီတင်ပါအင်္ဂလိပ်မေကန်ဆာဂန်ဒါမှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့အီဒင်အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံး
to be tightlipped
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက TO2 BEB 2B ကဖြစ်တာ TIGHT LIPPED tight lip ကတော့နှုတ်ခမ်းကိုပိတ်ထားတာဆိုတော့စကားစုတစ်ခုရဲ့ဓာတ်ရိုက်ဒီဘေကတော့နှုတ်ခမ်းကိုပိတ်ထားတာဖြစ်ပါတယ် idiom ဆိုရဲသဝိုက်ဒီဘေကလည်းသိမကွာလှပါဘူးနှုတ်ခမ်းကိုပိတ်ထားတယ်ဆိုကြတဲ့ကောကိုပြောချင်ပြီးမဲ့လို့လည်းမပြောဘဲထိန်းထားတာအထူးသဖြင့်ဒေါသဖြစ်နေတာမကျေနပ်ပြီးမဲ့လို့လေမပြောဘဲဇက်ကိုဆေးထားတာကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီအသုံးကိုရုရှားနဲ့ပတ်သက်လို့2016သမ္မတရွေးကောက်ပွဲမှာကြွေရောက်ဆွဲဖက်မှုရှိမရှိစုံစမ်းမှုနဲ့ပတ်သက်လို့သမ္မတထရမ့်ရာထူးကနေထုတ်ပြစ်လိုက်တဲ့ FBI ချီကဲဟောင်း James Comey ကဇွန်လ10ရက်နေ့ကထောက်လှမ်းရေးဆိုင်ရာအထက်လွှတ်တော်ကော်မတီရှေ့မှောက်မှာကြားနာစစ်ဆေးခံခဲ့ရမှာတနိုင်ငံလုံးကိုတိုက်ရိုက်ထုတ်ပြန်ပြသခဲ့တဲ့အတွက်ကြောင့်လေလူတွေအတော်များများပဲစိတ်ဝင်စားခဲ့ကြပါလေခုလို James Comey လွှတ်တော်မှာထွက်ဆိုတဲ့အချိန်မှာတော့ခါတိုင်း Twitter ကွန်ရက်ပေါ်မှာသူ့အမြင်ကိုတင်ပြလေးရှိတဲ့သမ္မတ Trump အနေနဲ့ Twitter ကတစ်ဆင့်ဘာမှမပြောတာကိုတွေ့ရတဲ့အတွက်ကြောင့်သတင်းမီဒီယာတွေက Trump ကတော့ဒီတစ်ခါမှာနှုတ်ပိတ်နေလေရဲ့ဆိုပြီးတော့ to be type dip အသုံးကိုညီညွတ်သုံးခဲ့ကြတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
The manager remained tight-lipped about how many workers will be losing their jobs.
အလုပ်မပင်ရောအလုပ်ဖြုတ်ခံရမယ်ဆိုတာနဲ့ပတ်သက်လို့မန်နေဂျာကနှုတ်ပိတ်နေလေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The manager remained tight-lipped about how many workers will be losing their jobs.
ခုဆက်လက်တင်ပြပေးမှာကတော့
To be mum on.
ဖြစ်ပါတယ်။ဆာလုံးပေါင်းက to be ကဖြစ်စေတာ MUM mum ကဒီနေရာမှာကရိယာ verb ဖြစ်သုံးထားပြီးပါဇက်ပိတ်ထားတာကိုဆိုလိုတာဖြစ်ပါတယ်။ on ကတော့တခုခုပေါ်ဆိုတော့စကားစုတစ်ခုနဲ့တိုက်ရိုက်ဒီဘက်ကတော့တခုခုနဲ့ပတ်သက်ပြီးတော့ပါဇက်ပိတ်ထားတာဖြစ်ပါတယ်။နှုတ်ခမ်းကိုစီထားပြီးအသံထွက်အောင်လုပ်တဲ့အခါမှာ ထွက်လာတဲ့ဆိုတဲ့အသုံးကိုညှိနှိုးပြီးတော့ဒီ idiom ထွက်ပေါ်လာတာဖြစ်ပါတယ်။စောစောက to be tight lipped ဆိုတဲ့အသုံးနဲ့ဆင်းတယ်လို့ဆိုရမှာပါ။ FBI ကြီးကကိုမီရဲ့ထွက်ဆိုခြင်းနဲ့ပတ်သက်လို့ Twitter ပေါ်မှာလက်မနှီးပဲတုံ့ပြန်လေးရှိတဲ့ Trump ကဒီခါမှာတော့ဘာမှမတုံ့ပြန်ပဲထူးထူးဆန်းဆန်းတိတ်နေတဲ့အတွက်ကြောင့်ဒီ idiom ကိုသတင်းမီဒီယာတွေကရည်ညွှန်းသုံးခဲ့ကြတာဖြစ်ပါတယ်။ idiom ဆိုရယ်တော့ဘိုက်ဒေးဗေကတော့နှုတ်ပိတ်နေတာဘာမှမပြောဘဲနေတာအာဇီးထည့်ထားလို့ဖြစ်တာကိုဆိုလိုတာဖြစ်ပါတယ်။ To be mom on အသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary kept mom on who will get the job.
Mary ကဘသူအလုပ်ရမယ်ဆိုတဲ့အကြောင်းဘာမှထုတ်မပြောဘူးလို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Mary kept mum on who will get the job.
ခုနောက်ဆုံးတင်ပြပေးမှာကတော့
No smoking gun.
ဖြစ်ပါတယ်။ NO NO ကမရှိသဘောကိုပြတာမဟုတ်သဘောကိုပြတာ SMOKING smoking ကဒီနေရာမှာမိကိုလို့အဓိပ္ပာယ်ရပြီး smoke ကဆင်းသက်လာတာဖြစ်ပါတယ်။ GUN gun ကတနာဆိုတော့ smoking gun ကတော့smoking gun ကတော့ဒီနေရာမှာ smoking ကိုနမဝိသေသနအဖြစ်အသုံးပြုထားပြီး gun ကိုအထူးပြုထားတာဖြစ်ပါတယ် smoking ကမိကိုထွက်နေတာဆိုတော့စကစုထုံရဲ့တရိုက်ဒီပေကတော့မိကိုထွက်နေတဲ့တဏှာဖြစ်ပါတယ်လူတူးလက်ထဲမိကိုထွက်နေတဲ့တဏှာနဲ့လက်ပုလက်ကြမိတယ်ဆိုရင်တဏှာပြစ်တဲ့လူဟာအဲ့ဒီလူဖြစ်တယ်ဆိုတာတက်တဲ့အထောက်ထားခိုင်းလို့တယ်လို့ဆိုရမှာပါဒီသုံးရဲ့ idiom အဒီပေကတော့လူတူးပြစ်ရှိတယ်ဆိုတာကိုပြတ်တဲ့ခိုင်နှုံနဲ့တက်တဲ့အထောက်ထားကိုဆိုလိုတာဖြစ်ပါတယ် no smoking gun ဆိုတဲ့အခါကျတော့လူတို့နဲ့ပတ်သက်လို့အပြစ်ရှိတယ်ဆိုတာကိုမခိုင်နှုံတဲ့တက်တဲ့အထောက်ထားကိုညီညွန်းပြောတာဖြစ်ပါတယ်။ဒီတုံးကိုသမ္မတထရမ့်ကကိုမီထွက်ဆိုခြင်းနဲ့ပတ်သက်လို့သူ့ကိုအရေးယူနိုင်လောက်အောင်တက်တဲ့အထောက်ထားမရှိဘူးလို့ပြောခဲ့တာကိုသတင်းမီဒီယာတွေက No Smoking Gun ဆိုပြီးတော့ညီညွန်းသုံးခဲ့ကြတာဖြစ်ပါတယ်။ဒီတုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ President Trump predicts there is no smoking gun.In the Comey case.
သမ္မတထရမ့်ကကိုမီရဲ့ထွက်ဆိုချက်နဲ့ပတ်သက်ပြီးတော့သူ့ကိုအရေးယူနိုင်ဖို့ခိုင်နှုံတဲ့တက်တဲ့အထောက်ထားရှိမှာမဟုတ်ဘူးလို့ဂျိုတင်ဟော့ကင်းထုတ်ခဲ့တယ်လို့ဒီပေးရပါတယ်။ဥမာဝနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ President Trump predicts there is no smoking gun in the Comey case.
ဒီသတင်းပါ English American Saiganda မှာတင်ပြခဲ့တဲ့ idiom အသုံးအနည်းကတော
့ to be tight-lipped.To be mum, no smoking gun.
တို့ဖြစ်ကြပါလေ။နောက်တရင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လလတ်တန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါရရှင်။
ကြစီမခင်မြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်းဆယ်ရန်းဆာမွေအောင်စင်းတွေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှန်မကောက်လို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်ရန်းဆာမွေဘွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေစေလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မဲလားဆိုတာကို VO ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရလေးလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ
မကြခင်မှာလဲစနေနေ့ညတိုက်ရလေးလိုက်အစီအစဉ်ကိုထုတ်လွှင့်မှာမို့စောင့်မျှော်နှာစင်ကြပါရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50လို့ပြင်လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာရီဝက်မှာစနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြမှာပါမကြသေးခင်ရက်ပိုင်းအတွင်းလက်ရဇွန်းအုပ်စုတွေကအစ္စလမ်ဘာသာရေးဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမနီဆိုတာပြည်နယ်မှာနေထိုင်ကြတဲ့မွတ်စလင်အများစုကြားလုံခြုံရေးအတွက်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ VOA သတင်းတောက် FD Mohammed ကမနီဒီသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြမှာပါရှင်
။အမေရိကန်မွတ်စလင်တွေကိုဆန့်ကျင်တဲ့အမုန်းတရားစိတ်တွေကြီးွှားလာနေတာကြောင့်သူတို့အတွက်အကူအညီနဲ့အကာအကွယ်ပေးမှုတွေလိုအပ်ကြောင်းမွတ်စလင်ခေါင်းဆောင်တွေနဲ့မနီဆိုတာပြည်နယ်မှာနေထိုင်ကြတဲ့ဆိုမာလီယာလူမှုအသိုင်းအဝိုင်းခေါင်းဆောင်တွေကပြောပါတယ် Aid for America လို့ခေါ်တဲ့လက်ရဆောင်အုပ်စုတွေကမြို့ပေါင်း20ကျော်မှာအစ္စလမ်ဘာသာရေးဥပဒေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်ကြတဲ့အပေါ်မွတ်စလင်လူမှုအသိုင်းအဝိုင်းခေါင်းဆောင်တွေကဝေဖန်ပြောဆိုနေကြတာပါဆန္ဒပြသူတွေဘက်ကတော့အစ္စလမ်ဘာသာရေးဥပဒေဟာအမေရိကန်ပြည်ထောင်စုကိုချိန်ချောင်နေပြီးသူတို့ဟာလွတ်လပ်စွာပြောဆိုခွင့်နဲ့မီယိုဖလာအမေရိကန်စံတန်ဘိုးတွေကိုကာကွယ်တဲ့အနေနဲ့အဲ့ဒီလိုဆန္ဒပြခြင်းဖြစ်တယ်လို့ပြောပါတယ်။မနီဆိုတာပြည်နယ်ကဆိုမာလီယာနယ်ပေါ်အမေရိကန်အမျိုးသမီးတဦးဖြစ်သူမေရန်အိုမာကတော့မွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြီးထွားလာနေတာကြောင့်သူမရဲ့အသက်အန္တရာယ်ကိုစိုးရိမ်မိတယ်လို့ပြောပါတယ်
။ကျမအင်ကိုပြန်တဲ့အခါကားမောင်းနေတဲ့အခါဒါမှမဟုတ်ကျမတိုက်ခန်းထဲကိုဝင်သွားတဲ့အခါတွေမှာဘေးပတ်ဝန်းကျင်ကိုအမြဲတမ်းကြည့်မိတယ်။အရင်ကအဲ့လိုကြောက်စိတ်မျိုးမရှိခဲ့ဘူး
။မွတ်စလင်ဆန့်ကျင်တဲ့သဘောထားတွေကျေပြန့်လာနေတဲ့အတွက်တချို့မွတ်စလင်အမျိုးသမီးတွေဟာသူတို့ရဲ့ဝတ်စားစီရင်ပုံမှာပြောင်းလဲလာနေကြတယ်လို့အိုမာကပြောပါတယ်။ဥပမာဟီဂျပ်လို့ခေါ်တဲ့အမျိုးသမီးတွေကောင်းမှပေါ်ဝါပတ်ချင်းကမွတ်စလင်မန်းတည်တာတဲ့အတွက်ပေါ်ဝါမချုံမဲနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်
။အစ္စလမ်မုန်တီးစိတ်နဲ့အမုန်တရားစိတ်တွေကကြီးထွားလာနေတော့ကျမတို့တွေပေါ်ဝါချုံတာမျိုးကိုမလုပ်တော့ပါဘူး။အဲ့လိုပေါ်ဝါမချုံတဲ့အတွက်သူတို့တွေကမကောင်းတဲ့မွတ်စလင်လို့မဆိုနိုင်ပါဘူး။သူတို့ဟာသူတို့အသက်အန္တရာယ်ကိုစိုးရိမ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ကျမတို့အတွက်အကူအညီတွေလိုအပ်နေပါတယ်
။အစ္စလမ်ဟာအမေရိကန်ပြည်ထောင်စုအတွက်အန္တရာယ်ရှိတယ်လို့ Aid for America အဖွဲ့ရဲ့ပြောဆိုမှုဟာအခြေမြစ်မရှိဘူးလို့မနီဆိုတာပြည်နယ်ဒါရူဟီဂျီရာဘလီကတရားဟောဆရာ Abdi Salam Adam ကပြောပါတယ်
။မွတ်စလင်ဆန့်ကျင်ရေးအတွေ့အကြုံရှိသူတွေနဲ့အစ္စလမ်ဘာသာရေးဥပဒေကိုဆန့်ကျင်တဲ့သူတွေများလာနေတာကိုကျွန်တော်တို့သတိထားမိပါတယ်။ဒါပေမဲ့လက်တွေ့မှာသူတို့ပြောနေတာတွေမှန်ကန်တယ်ဆိုတော့တက်သည့်အထောက်အထားမရှိပါဘူး
။အမေရိကန်ပြည်ထောင်စုမှာနေထိုင်တဲ့မွတ်စလင်တွေဟာအမေရိကန်ဖွဲ့စည်းပုံကိုယုံကြည်ကြကြောင်း ICSA အမေရိကန်အစ္စလာမစ်လူမှုအဖွဲ့အစည်းရဲ့ဗဟုအဖွဲ့ဝင်တဦးလည်းဖြစ်တဲ့ Abdi Salam Adam ကပြောပါတယ်
။မွတ်စလင်လူမှုအသိုင်းအဝိုင်းဟာဥပဒေနဲ့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုလေးစားလိုက်နာသူတွေဖြစ်ပါတယ်။ဒါကြောင့်မွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုတွေဟာနိုင်ငံရေးအရလှုပ်ဆောင်တာပဲဖြစ်ပါတယ်
။မွတ်စလင်တွေဟာဥပဒေကိုလေးစားလိုက်နာသူတွေဖြစ်တယ်။သူတို့တွေဟာတခြားဘာသာတရားတွေနှီးတူဒီတိုင်းပြည်ရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာကိုအမေရိကန်အစိုးရအနေနဲ့ရှင်းလင်းပြသစွာပြောကြားပေးဖို့လိုကြောင်းအာဒမ်ကပြောပါတယ်။တခြားအမေရိကန်တွေနှီးတူမွတ်စလင်တွေဘယ်လိုနေထိုင်ကြတယ်၊သူတို့မိသားစုတွေကိုဘယ်လိုပြုစုပျိုးထောင်ပေးကြတယ်ဆိုတာကို Aid for America အဖွဲ့ဝင်တွေလာလေ့လာစီလိုကြောင်းလဲအာဒမ်ကပြောပါတယ်။
ဒီအမုန်းတရားလိုလားသူတွေတယူသံသမားတွေကိုကျွန်တော်တို့ပြောနေတာကကျွန်တော်တို့အကြောင်းသိအောင်လုပ်ကြပါကျွန်တော်တို့ရဲ့ဗလီတွေအဖွဲ့အစည်းတွေကိုလေ့လာကြပါဆိုတာပါပဲ
Aid for America အဖွဲ့ရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့သူတို့အဖွဲ့အနေနဲ့ဘာသာတရားတစ်ခုအပေါ်ဒါမှမဟုတ်လူမျိုးနဲ့လိင်တစ်ခုခုအပေါ်ဘက်လိုက်ဆက်ဆံခြင်းနှိမ်ချဆက်ဆံခြင်းနိုင်ငံရေးအဖွဲ့အစည်းတစ်ခုခုအပေါ်ဖိနှိပ်ခြင်းတို့ကိုလုံးဝလက်ခံမှာမဟုတ်ကြောင်းလူပုဂ္ဂိုလ်တူချင်းစီအနေနဲ့ဘာသာတရားကိုလွတ်လပ်စွာကိုယ်ခွင့်ရှိတယ်ဆိုတာကိုအမေရိကန်ဖွဲ့စည်းပုံမှာဖော်ပြထားပြီးဖြစ်တာနဲ့အညီ အဲ့ဒီလွတ်လပ်ခွင့်ကိုပြင်းထန်စွာခုခံကာကွယ်သွားမယ်လို့យេតាဖော်ပြထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့မအေးသနာကျော်စီစဉ်တင်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလိုင်းစီစဉ်ကိုနားဆင်ရမှာပါထုတ်လုပ်သူကမဆုမှုပါရှင
်မင်္ဂလာပါရှင်စနေညတိုက်ရိုက်လေလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မဒီညဆွေးနွေးမယ့်အကြောင်းအရာကတော့ဒီရန်ကုန်မြို့မှာမိုးနဲ့အတူရောက်လာတဲ့ဒီရေလွှမ်းမိုးတဲ့တန်းငိုလူတွေတော်တော်ခံနေရပြီးတော့ဒုက္ခရောက်နေတဲ့အတွက်ကြောင့်မလို့ဒီမိုးရင်တစ်လျှောက်ဒီလိုမျိုးမိုးထက်ကြီးတဲ့အခါမှာရေလွှမ်းမှုမှုတန်းအားလည်းပြန်ပြီးတော့ကြုံတွေ့ရနိုင်တာမလို့အဲ့လိုအခြေအနေကိုဘယ်လိုများကာကွယ်ဖို့အကောင်းဆုံးပြင်ဆင်မလဲဆိုတာကိုဆွေးနွေးကြမှာပါပင်နိုင်ဆွေးနွေးကြမယ့်အထက်မှာတော့ဥယျာဉ်အောင်ကိုဖိတ်ခေါ်ထားပါတယ်ဥယျာဉ်အောင်မင်္ဂလာပါရှင်
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
โอเคโอเคဥယျာဉ်အောင်ကဒီမင်္ဂလာတောင်ညွတ်မြို့နယ်ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ဒီမင်္ဂလာတောင်ညွတ်မြို့မှာရေးကြီးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဒီကာကွယ်ရေးလုပ်ငန်းတွေအတွက်လိုက်ပြီးတော့လိုက်လံဆောင်ရွက်နေသူဖြစ်ပါတယ်ပြီးတော့ကျွန်မဖိတ်ခေါ်ထားတဲ့ထင်မှာဒေါက်တာအောင်မြင့်မော်ရှိပါတယ်ဒေါက်တာအောင်မြင့်မော်ကြားရပါလားမင်္ဂလာပါရှင်
မင်္ဂလာပါခင်ဗျာ
Okay. ကြား
ပါတယ်ခင်ဗျ
ာ Okay. ဒေါက်တာအောင်မြင့်မော်ကရန်ကုန်မြို့တော်စီရင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တန်ရှင်းရေးဌာနရဲ့ဒုတိယဌာနမှူးဖြစ်ပါတယ်။နောက်တူဦးကိုဖိတ်ခေါ်ထားတဲ့ထဲမှာတော့ဦးတင်မအူဖြစ်ပါတယ်။ဦးတင်မအူကနိုင်ငံရေးအကျဉ်းသားဟောင်းလည်းဖြစ်ပြီးတော့ရန်ကုန်အစိုးရစောင့်ကြည့်ရေးကိုရောပြီးတော့တိုင်းနယ်ပြည်နယ်တွေမှာဒီစီရင်သားရရေးရွေးကောက်ပွဲတွေဖြစ်ပေါ်ဖို့အရက်ဖက်အဖွဲ့အစည်းတွေကိုအကြံပြုလုပ်ငန်းတွေလှုပ်ဆောင်ပေးနေတဲ့ရန်ကုန် Watch အဖွဲ့ရဲ့အကြံပေးဖြစ်ပါတယ်။ဦးတင်မအူမင်္ဂလာပါရှင်။
နော်မင်္ဂလာပါခင်ဗျ
ာ Okay ပါအဲ့တော့ဒီနေ့ဆွေးနွေးကြမယ့်အကြောင်းအရာအနေနဲ့ပတ်သက်ပြီးတော့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကိုကျွန်မပဏာမမေကွန်လေးတွေခက်တူတူမေးချင်ပါတယ်ဆိုတော့လောလောဆယ်ဒီရန်ကုန်မြို့မှာကြုံတွေ့နေရတဲ့ရေဘေးပေါ့နော်မိုးရွာလာတဲ့အခါမှာရေတက်လာပြီးတော့ကြုံတွေ့နေရတဲ့အခြေအနေလေးကိုဥယျာအောင်နည်းနည်းလေးအကျဉ်းချုပ်ပြီးတော့ရှင်းပြပေးပါရှင
်ဟုတ်ကဲ့နော်အဲကျန်ခဲ့တဲ့ရန်ကုန်မြို့ရေကြီးတာကတော့တော်တော်လေးကိုအားလုံးအားသင့်သွားတာပေါ့နော်အဲ့ဒီကျန်ဘူးအများကြီးရွာတဲ့အချိန်ရေဒီတောက်နေတဲ့အချိန်ရေသွားပြီးတိုက်ဆိုင်နေပေါ့နောက်တစ်ချက်ကဒီမှာကျွန်တော်မင်္ဂတော်ကြီးမျိုးနေမှာဆိုလို့ရှိရင်ရေစုပြန်နေရှိရပြပြလားကြောက်ဘန်း300လို့ရှိတယ်ကွန်ဖျားရှိပဲမဟုတ်တော့တော့ဂျပန်နိုင်ငံကံပလန်းနေပြီးဆီလာတဲ့ရေတွေကအဲသူကရေလွဲတကားနေတစ်ဆင့်ကံတော်ကြီးတော့ဝင်ပါလေခင်ဗျဟိုအထိုင်လောက်ရေရတော့သူပုံမှန်တိုင်းစီးစင်းနေပေါ့နော်ဒီစနစ်ကဒီဗြိတိရှ်အစိုးရလက်ထက်တည်းကစပြီးတော့လုပ်ခဲ့တဲ့စနစ်ပြဒါပေမဲ့လုံးဝတဲ့7နှစ်ကျော်ကာလမှာအဲ့ဒီရေလွဲတကားကိုချုပ်ပစ်လိုက်ကြတယ်ချုပ်ပစ်လိုက်တဲ့အခါကျတော့ရွာသမားမိုးတွေကမိုးကြီးကြီးတဲ့လောက်ကျွန်တော်တောင်ကြီးမြို့နယ်ကိုလွှမ်းခြုံသွားတယ်ပေါ့နော်အဲ့ဒီတနာတစ်ခုပေါ့နောက်တစ်ခုကတော့အဲတခြားမျိုးနယ်ဒီမှာတော့ကျွန်တော်ရေစုကန်နေထားခဲ့တယ်ဗျရန်ကုန်မြို့ကနှစ်ထပ်မျိုးဖြစ်တယ်လို့ကျွန်တော်ကြားဘူးတယ်ပေါ့နော်မြို့ရဲ့အောက်မှာဆိုရေပိုက်တွေရှိတယ်ဒီကားတစ်စီးဝင်နေတဲ့နေထားရှိရပေါ့ဆိုတော့ဒီယာတွေကဟိုပျက်စီးယူရင်းသွားတယ်ပိတ်ဆို့သွားတယ်သူရင်ထင်းထင်းမှုအားနေခဲ့တယ်လစ်လူရှုမှုခံခဲ့ရတဲ့ခါကျတော့အခုလိုမျိုးအခြေအနေဆိုတော့ကြုံတယ်လို့ကျွန်တော်ကလည်းယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ကိုဥယျာအောင်ကျေးဇူးတင်ပါတယ်ဥယျာအောင်ထပ်ပြီးတော့မေးမြန်းပါမယ်ရှင်ဟိုကိုတင်မအောင်ဦးအနေနဲ့ရောဒီရေပြီးခဲ့တဲ့တစ်ခေါက်ရေတော်တော်ဆွဆွရွားကြီးမှုတွေမှာဒီဟိုပြည်သူတွေအနေနဲ့ဘလောက်ဟိုဒုက္ခဒုက္ခများပြီးစီးပွားရေးတွေရောဘလို့လဲပတ်မှုဟိုထိခိုက်ခဲ့ရလဲဆိုတာနည်းနည်းလေးပြောပြပေးပါရှင်
အဓိကတော့ကျွန်တော်တို့ဟိုလေးဟိုသွားရေးလာရေးတွေကအရန်ဂျမ်းဖြစ်သွားတယ်ဗောနော်အဲ့သွားရေးလာရေးဂျမ်းဖြစ်တာအနေဖြင့်ဟိုနောက်ဆုံးလူမှုရေးပြိပခတွေပါကျွန်တော်တို့ကြုံတွေ့ရတယ်ဥပမာရေကြီးတယ်အကားရအတင်းဖြတ်မောင်းတယ်အဘေးရအိမ်တွေပျက်စီးကုန်တယ်အပျက်စီးကုန်တဲ့အခါကျတော့ဘေးရအိမ်တွေကကားတွေကိုတားဆီးရနေရန်နေဖြစ်သွားတဲ့အဆင်ဗောနော်ဟိုလိုင်းပေါ်မှာဗီဒီယိုဖိုင်ကြီးတက်လာတဲ့အဆင့်ကြီးရောက်တယ်ဥပမာတာမွေဝိုင်းထိပ်က Ocean Center ဆိုလဲအရင်နှစ်ကရေကြီးလုံးကအောက်ထဲကအကုန်ကြီးတွေကိုနှက်ဆောင်မှာ electronic ပစ္စည်းတွေအကုန်ပျက်စီးကုန်တယ်ကားတွေရေမြုပ်တယ်အစသည်ဖြစ်ပေါ့နော်ကျွန်တော်တို့ဒီမီနီဘုံမှာရှိတဲ့ပင်လုံးထုံထိတ်ထားဆိုရင်လည်းကျွန်တော်တို့အစဟိုဘောနော် capital ပေါ့အဲ့ဒီဥစ္စာရှိတဲ့နေရာဆိုလဲအဲ့လိုရေကြီးမြုပ်ခဲ့ဘူးပဲအဆင်လာကြီးရှိတယ်ဗျအဲ့တော့ရေကြီးအဆင်မှုတွေကတော့ခဏတော့ပြောတယ်ပျက်စီးဆုံးရှုံးမှုတွေကိုဖြစ်ပြတာတော့အမှန်ပဲ
โอเคရှင်ဒီမှာဒေါက်တာအောင်မြင့်မော်ကိုမေးချင်ပါတယ်ဟိုပြီးခဲ့တဲ့တစ်ခေါက်ရန်ကုန်မြို့တော်မှာတော်တော်လေးဟိုမိုးတွေကြီးပြီးတော့ဟိုတော်တော်ဆူဆူရွရွရေကြီးတဲ့အခြေအနေနဲ့ကြုံခဲ့ရတဲ့အချိန်မှာရန်ကုန်မြို့တော်စီပင်သားရရေးကော်မတီအနေနဲ့ဟိုဘာတွေများလိုက်ပြီးတော့ဆောင်အဓိကဆောင်ရွက်ပေးနိုင်ခဲ့ပါလဲရှင်
ဒီဆောင်ရွက်ပေးရဆိုတာလည်းပေါ့နော်ကျွန်တော်တို့ဒီရန်ကုန်မြို့ကိုဒီကြီးကြီးကနေဆောင်ပါပေါ့နော်ကျွန်တော်ဒီရန်ကုန်မြို့ကဒီလိုမျိုးတော့ကျွန်တော်တို့ဒီ capital city ပေါ့အခုနောက်ပိုင်းမှာတော့ကျွန်တော်ဒီပေါ့နော်ဒီ economic ဖြစ်လာတယ်ဖြစ်လာတော့ economic development ရဆိုလို့ရှိရင်ကျွန်တော်တို့ဟိုရန်ကုန်မြို့ရပေါ့နော်ဒီ population ကတည်းကနားလာတယ်နားလာတဲ့ပြင်ပေါ့နော်ကျွန်တော်ဒီ region နဲ့ပြင်မှာကျွန်တော်ဒီရန်ကုန်မြို့လုံးကိုဒီချုပ်ကြည့်မယ်ဆိုတော့ဒီ retain point ဒီ water basin ပေါ့နော်ဥပမာပေါ့နော်ဒီတောင်ကြီးနေရာတွေတော့မိုးရွာတဲ့ကျွန်းမှာရေခိုးအောင်နိုင်တဲ့နေရာတွေအလို့ရှိခဲ့ပါတယ်။အခုနောက်ပိုင်းမှာကျတော့ကျွန်တော်ဒီ population density နည်းလာတဲ့နေရာ စီเนาะသူလေးအိမ်ထူတက်လာတော့တဘောအဲ့ဒီနေရာတွေကသူကအိမ်ဖြစ်သွားတယ်အဆောက်အဦတွေဖြစ်သွားတယ်ဌာနမတိဖြစ်ပါတော့နမနိချက်ကတော့ကျွန်တော်တို့ဒီ drainage system ပေါ့ဒီလို policy များလာတဲ့အခါမှာခုနကကျွန်တော်တို့ဒီလွတ်ဒီနေရာကြီးအိမ်တွေဖြစ်သွားပြီးတော့မှာသူကနေတော့မှာဒီအေးပြေးနိုင်နေနိုင်နေနိုင်အဆောက်အဦတွေဆောက်ပြီးတော့မှာဒီပြေးနေတဲ့နေရာခုနကကျွန်တော်ဒီတတိယနဲ့ဒီအောက်ကိုရောက်လာတယ်ဆိုတော့ကဒီမိုးရွာတဲ့အချိန်မှာကျွန်တော်တို့ဒီကြီးရပတ်စိုးတန်တဲ့နောက်ကဒီ၆နှစ်လောက်နဲ့မှာကျွန်တော်တို့ကပြန်ဖြစ်လေတော့ဒီအားလုံးနေတော့မှာဒီဒီဘောနဲ့ပေါ်ပါတဲ့တဲမိုးတွေကဲရတဲ့ဒီတိပက်လေတဲ့ဒီဒီကစီရနောက်ကဖိကမဲ့ဆုံးတဲ့အမိုက်ကကျွန်တော်တို့နော်ဖရီးလိုင်းတွေမှာတော့လို့မှာကျွန်တော် trainer မှာကျွန်တော် open training ရှိတယ်ပိုက်ကြီးရှိတယ် open training နဲ့ပိုက်နဲ့ဆက်ဆက်တဲ့နေရာတွေမှာပြည့်စုံတယ်မှာဒီလိုရှင်းတတ်တာဖြစ်တယ်အဲ့ဒီမှာမွေးနေရတဲ့နေရာဟာအဲ့တော့ဒီတုံးကသွားဆုံးတော့မွေးနေကြရတယ်ဆက်ဘလူးတက်တာရယ်အောက်ကမြေတန်းကြီးနေချောင်းနေပဲ level ကြီးတက်လာတယ်ပုံမှာကျွန်တော်ကရေးရနေကြမရှိတော့ဟိုဒီ low level ဖြစ်တယ်ပေါ့ low level area မှာ class ဖြစ်သွားတယ်ပေါ့အဲ့ဒီမှာကျွန်တော်ဒီတန်တဲ့ခြေကြောင်ပြန်ဆောက်အောင်ရေးတောင်းသွားတာပေါ့အဲ့ဒီမှာကျွန်တော်တို့ဒီဒါတော့မဟုတ်ဘူးเนาะကျွန်တော်ဒီကြည့်ခဲ့တဲ့ဟိုမြေလာလောက်မှာကျွန်တော်တို့ကအမိုက်ကြီးပေါ့เนาะဒီ normal ထက်တဲ့အမိုက်ကြီးတော့ဒီပြန်ဆုံးတဲ့အမိုက်ကြီးကျွန်တော်တို့ပြည့်စုံနိုင်တဲ့နေရာတွေကိုကျွန်တော်ဒီ set ကြီး set နေဆက်လက်ဒီစားနေပေါ့เนาะသူများတွေနဲ့များပါတယ်ကျွန်တော်တို့ဖွင့်ပေါက်လို့ကျွန်တော်တို့ရှင်းရှင်းပို့ဖြစ်ခဲ့တယ်အဲ့ဒီပြင်းတဲ့အချိန်မှာလည်းကျွန်တော်တို့ကသက်ဆိုင်ရာမျိုးနဲ့ဒီမှာ flat ဖြစ်တဲ့ area တွေမှာတော့ဝန်ထမ်းနေတဲ့ဒီ fix နေတဲ့အပေါက်တွေကိုကျွန်တော်ရှင်းရှင်းလင်းလင်းဆောင်ရွက်ခဲ့ပါတယ်
ဟုတ်ကဲ့ဟိုဒီဦးဒေါက်တာအောင်မြင့်မော်ပြောလို့ပါဒီမှာသောရရှင်တရားလူမုံဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာပါဒီဆွေးနွေးမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိပြီးတော့တာဝန်သိတဲ့လူကြီးတွေဒီပြဿနာကိုရှင်းဖို့စ조사နေကြသည်လွယ်ကူတဲ့ပြဿနာမဟုတ်ပါတဲ့စီကံတကြအမှိုက်ဆွပြင်းချင်းဖြင့်တောက်တနေရာကနေပြီးတော့ပါဝင်ကူညီကြပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီကိစ္စမှာဒီဟိုခုနကတော့လို့ရေတွေဆိုးတယ်ဒီမြောင်းနေရာလည်းကျင်းတယ်နောက်တော့ရေတွေ overflow ဖြစ်တယ်အမိုက်တွေကိစ္စလည်းဒီအများကြီးဒီတရောင်းတနေရာပါဝင်နေဆိုတော့စီးပင်းအနေနဲ့ဘလို့ဒီကိစ္စအတွက်ဘလို့အခက်အခဲတွေကြုံရလဲဆိုတာဒေါက်တာအောင်မြင့်မော်တနည်းနည်းလေးဖြည့်ပေးပါခက်ချင်းချင်းပါပဲရှင့
်ဟုတ်ကဲ့ဒီတစ်နေ့ကတော့ကျွန်တော်ဒီမှာဒီစီးတမ်းနဲ့ဆွပစ်တဲ့အခါမှာဒီလိုရကျွန်တော်ဒီအမိုက်ကိုတော့ဒီဆွပစ်တဲ့အခါမှာပေါ့နော်ဒီအမိုက်ဆိုတာကမိအတော့မျိုးဆုံးပြတဲ့ဖြစ်ပြီးအမိုက်ကိုခေါ်တယ်ခေါ်တော့စီကံကဆက်ပြီးချင်တဲ့စီကံနဲ့ဆက်ပြီးချင်တဲ့အမျိုးရှိဆီကစီကံကဆက်ပြီးတဲ့ကောင်မိမိချက်တဲ့အမိုက်ကိုအေးတဲ့ထဲမှာအဲဒီမှာသမတ်တဲ့အမိုက်ကိုမှတ်ကြတယ်ဖြစ်နေတယ်ဒါကစီကံကဆက်ပြီးတာပေါ့အခုအများဆုံးဘာလို့ဒီအများဆုံးဒီစီကံကဆက်ပြီးလို့မှအနည်းဆုံးဒီကနော်ဒီကနော်ကတော့စီကံနဲ့အပိုင်းလမ်းကြရလို့ဖြစ်တယ်ဟောလမ်းပြီးလို့ဖြစ်တယ်ဆက်ပြီးစီကံကဆက်ပြီးစီကံကထားပါတယ်စကားပြီးလို့စကားပြီးပြီးထားပါတယ်တက်စီကြီးကတော့တက်စီပေါ်မှာထားနေအပြင်ကိုပြထားပါတယ်ကားစီးတဲ့လူကကားပေါ်နေပြစ်ချသွားတယ်။ဆန်ရစီးတဲ့လူကဆန်ရဝမ်းနဲ့ပြစ်ချသွားတယ်။အဲ့ဒါကညီကောင်းမှပြောပါတော့ဒီသွားတဲ့တမောလေးပေါ်မှာလည်းတမောစီးနဲ့ပြစ်ချသွားတယ်။ဒီအမိုက်ကြီးကတော့ဒီကုန်းမှာဖြစ်တဲ့အမိုက်ကြီးကတော့မိုးရွာတဲ့အခါမှာရေစီးနဲ့သူညီဆက်ကချောင်းနေလောင်းနေစမ်းနေတော့ဒီလိုစီးတော့မှတော့ပစ်ဆုံးပုံတွေဖြစ်တယ်ပေါ့။ဒါဒီတော့ဒီစီကမဲ့အမိုက်ကြီးပြစ်ချင်းကြီးခုနကရေစီးရှင်ဟုတ်တပတ်တန်းလေးတော့မှာပေါ့နော်ဒီပုံပုံဆိုးရစီတဲ့ကဲ့ကျက်တယ်ပါလားမှန်ပါလားခင်ဗျာ
ဟုတ်ကဲ့ရှင်အဲဒါဒေါက်တာအောင်မြင့်မော်ဖြေကြားပေးတာပါကျေးဇူးတင်ပါတယ်ရှင်ဒီမှာကိုတင်မအူးကိုနည်းနည်းမေးချင်ပါတယ်ရှင်ဟိုအမိုက်ပြတဲ့နေရာမှာစနစ်တကျပြစ်ဖို့လဲဟိုပြည်သူတွေဘက်ကတာဝန်ရှိတာပေါ့နော်အဲ့လိုမျိုးစနစ်တကျမပြစ်ဘူးဆိုပြီးတော့လည်းပြည်သူတွေအပြစ်တင်ခံရတယ်ဒါပေမဲ့တကယ်တမ်းပြည်သူတွေအနေနဲ့စနစ်တကျပြစ်ဖို့ဆိုရင်ရောစီးပင်သားရအနေနဲ့သူတို့စနစ်တကျပြစ်နိုင်မှုနေရာအကွက်အကွင်းတွေဖန်တီးပေးထားတာမျိုးလွယ်လွယ်ကူကူပြစ်နိုင်အောင်ဖန်တီးပေးထားတာမျိုးတွေရောရှိပါလားဟိုအရင်အစိုးရခက်နဲ့ဆိုင်ရင်အခုပြောင်းလဲမှုတွေလုပ်လာတဲ့အစိုးရလက်ထက်မှာတိုးတက်မှုတွေရှိလားအခြေအနေကမထူးခြားပဲနဲ့နေပါသလားဖြေကြားပေးပါရှင်ဦးတင်မအောင
်ဟုတ်ကဲ့အဓိကတော့ခဏတော့အမိုက်ပြစ်တာနဲ့ပတ်သက်လို့တော့ဟိုစီပင်ကဟိုကျွန်တော်တို့ပေါ့နော်ဟိုနေရာအားလုံးတော့ကျွန်တော်မသိဘူးပေါ့နော်သို့တော်လည်းတော်တော်များများနေရာတွေမှာတော့စီပင်ကဟိုစနစ်တကျလीအဲသူတို့အမိုက်ပြတဲ့နေရာတွေတတ်မှတ်ပေးရတာရှိတယ်။နောက်တချို့နေရာတွေမှာလည်းအမိုက်သိမ်းကားတွေနဲ့ဟိုသိမ်းဆီးကြတွေရှိပါတယ်။သို့တော်လည်းခဏတော့အမိုက်ပြတဲ့အပိုင်းမှာအမိုက်ကိုဟုတ်နော်အမျိုးအစားခွဲပြီးအဲပြစ်ဖို့အပိုင်းမှာတော့ကျွန်တော်တို့စီမှာတော့မအောင်မြင်ဘူးပြနော်။မချားနိုင်ငံနေမှာဆိုရင်ဥပမာမိဘချောင်းသွဲအမိုက်ကတစ်မျိုးပေါ့နော်ဘလူအမိုက်ကတစ်မျိုးဆိုတာရှိမှာဒီနိုင်ငံမမောင်းမြင်ဘူးအဲ့ကလူတော်တော်များများကလည်းခဏတော့ပြောတယ်ကျွတ်ကျွတ်ကြီးနဲ့စနေကြဆုံးပြမဲ့စားဘုံနေနဲ့အလွယ်တကူလာတော့တယ်အဲ့ကျွတ်ကျွတ်ကြီးနဲ့ဆုံးပြရင်လည်းသက်ဆိုင်ရာဒီအမိုက်ပုံမှာရှိတဲ့ဝန်ထမ်းကဒီတည်းကသူရောင်းစားရလို့ရမယ်ပစ္စည်းတွေကိုအဲရှာပြီးလုပ်တဲ့အခါကျတော့ခဏတော့ပြောတယ်ဟိုစနေကြပေါ့နော်အမိုက်တွေအမျိုးအစားခွဲပြီးရောဆုံးပြလို့ရမယ်ဆိုတော့အပိုင်းတွေကဒီနိုင်ငံမှာတော့ဟိုအောင်မြင်တာမရှိဘူးလူတွေကတော့ ဟိုတော်တော်လေးစိတ်ကမရှိရပါဘူးကျွန်တော်တို့နိုင်ငံမှာအပြောင်းလဲလို့ဘယ်လိုပဲချွေးကြော်ချွေးကြော်နော်တကယ်တမ်းအကောင့်တွေပေါ်ဆိုတာခက်ပါတယ်အဓိကကတော့လူတွေရဲ့ဟိုစဉ်းစားပုံတွေအပြုအမူတွေကအပြောင်းလဲနဲ့အတူလိုက်ပါလို့လေဟိုစိတ်ကမရှိဘူးကိုကကျူးလာပြီးတော့အကျူးကြော်တွေဖြတ်ခိုင်းရင်ဟိုလက်ပန်းဖြတ်ပစ်ခြင်းနဲ့အဆိုတဲ့လူမျိုးတွေနဲ့ကျွန်တော်တို့နိုင်ငံကအများစုဖွဲ့စည်းထားတယ်လို့ဖြစ်နေတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကဒီအမှိုက်ပြဿနာမှာဟိုစီမံပါတခုတည်းကိုပဲကျွန်တော်တို့ကအပြစ်တင်ဖို့မထိုက်ဘူးလူတွေရဲ့နော်စီကံစနစ်တကျဟိုမလုပ်လို့တဲ့ကိစ္စတွေကလည်းကျွန်တော်တို့နိုင်ငံမှာအထူးကဒုက္ခပေးနေတယ်စီမံပါဘိုင်းကလည်းခဏတော့ဒီတိုးတက်လာတဲ့လူကြီးနဲ့ဒီမြို့ပြစီမံကိန်းတွေကိုစနစ်တကျမလုပ်နိုင်ဘူးနောက်တစ်ခါကျတော့လှုပ်ဆောင်နေတဲ့လုပ်ငန်းတွေကလည်းပေါ်ပင်ပေါ့နော်ကျွန်တော်တို့ဟိုငါးပွဲရငါးစားချတယ်အရေးကြီးတဲ့နေရာကိုလောလောဆယ်လာရေးကြီးပြီးကတော့အမှိုက်သွားချင်းနေဆိုတဲ့ပုံစံမျိုးဖြစ်နေတယ်ရေးမကြီးခင်နှစ်လသုံးလကြိုပြီးတော့ဒီနေရာကမြောင်းနေဆိုစနစ်တကျဟိုကျတော့အမှိုက်ရှင်းနေဆိုတဲ့ပုံစံမျိုးတွေမလုပ်နိုင်ဘူးအဲ့တော့ပြောရရင်တော့ဗျာအထွေထွေကတော့အားလုံးမှာတာဝန်ရှိတယ်လို့လည်းပြောကြပါတယ
်ဟုတ်ကဲ့ရှင်ဖြစ်ကြပြီလားကျေးဇူးတင်ပါဒီမှာသရရှင်တယောက်ရေးထားတဲ့စာမှာတော့တိတ်ပန်လို့သူရဲ့ Facebook အကောင့်ကတော့ဆိုပါတယ်သူကစနစ်ကြကြနဲ့ခင့်မိဖို့ဆိုရင်အဓိကကတော့အမှိုက်တဲ့နောက်တော့ရေမြောင်းတွေကောင်းအောင်လို့ရေရွက်သာရှိပြီးတော့ပြန်ဝင်ရေမရှိအောင်လုပ်ဖို့အဓိကရေမြောင်းတွေကောင်းဖို့ပါတယ်ဒါမှရေမတင်မှာမြေရေထောက်နေရင်မရပါဘူးလို့ပြောထားပါတယ်ဟုတ်ပါတယ်ဒီမှာမြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ VOE ကိုပြောထားတာနားထောင်ကြည့်ပါသူကဘာကြောင့်ရေးကြီးရလဲဆိုတဲ့အကြောင်းရင်းကိုသူ့ရဲ့ပညာရှင်ရှုထောင့်ကနေပြောထားပါတယ
်ကျွန်တော်တို့ရန်ကုန်မြို့ကတစ်မြို့လုံးတိတာနဲ့ကြီးကြီးကျယ်ကျယ်ကျွန်တော်တို့မှာရေမြောင်းရေပုံတို့ရေမြောင်းစည်ရင်းတို့ဘယ်ရေကနေဘယ်မြေမြောင်းကနေဘယ်လိုသွားနေပြီးတော့ဘယ်လိုစီးနေလဲဆိုတော့အဲ့လိုရေပုံတောင်မှဟိုကရန်ကုန်တစ်မြို့လုံးတည်းမရှိဘူးခင်ဗျာတိကျဟိုရေမြောင်းကြီးတွေတော့ရှိတယ်ရေမြောင်းကြီးတွေရဲ့စည်ရင်းတော့တော့ရှိတယ်နောက်တစ်ခုကလည်းဟိုအိမ်ဆောက်လို့ရေလုပ်ငန်းတွေလည်းများလာတယ်ပေါ့နော်လူတွေကများတော့အိမ်တွေကဆောက်ကြတယ်လမ်းတွေကဖောက်ကြတော့ကျွန်တော်တို့ green area လို့ခေါ်တဲ့ရေမြေကြီးတွေကိုရေစိတ်ဝင်တဲ့ area ရဲ့ရာခိုင်နှုန်းကလည်းဖြည်းဖြည်းနည်းလာတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကြောင့်မလို့ကြီးမြောင်းတွေကိုပူပြီးတော့စီးကြတာတွေလည်းပါတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ဒီအများကြီးကြောင်းမလို့ဒီကျွန်တော်တို့ရေကုန်မြို့မှာရေရှမ်းရတယ်ဒီရေကြီးကြတယ်ဆိုတာဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကဒေါက်တာကျော်လက်သူရဲ့ပညာရှင်ရှုထောင့်ကနေပြောသွားတာပါဒီမှာမင်္ဂလာတောင်ညွတ်မြို့နယ်ဟိုရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်အမတ်ဖြစ်တဲ့ဟိုဥယျံအောင်အနေနဲ့ကဒီသူတို့ရဲ့မြို့နယ်မှာဒီရေစည်းလေရေလာကောင်းအောင်လို့နောက်ပြီးရေတွေမတင်အောင်ရေမကြီးအောင်ဒီကိစ္စကိုဘယ်လိုဖြေရှင်းမလဲဆိုတာအတွက်ကြိုးပမ်းမှုတွေလုပ်နေတာပါတော့ဒါကြောင့်မလို့ဘာတွေကြိုးပမ်းနေလဲအခြေအနေကရောဘယ်လိုရှိလဲဆိုတာနည်းနည်းလေးကိုရန်အောင်ရေပြောပြပေးပါရှင်
ဟုတ်ကဲ့မအဲ့ဒါအကြောင်းမပြောခင်မှာကျွန်တော်လည်းပြောချင်တာကတော့ကျွန်တော်တို့တပည့်အားလုံးကစနစ်တကျဖြည့်ဆည်းခံရတဲ့အကျိုးဆက်တွေပါသိလားလူတွေရဲ့အတွေးခေါ်တဲ့ယူဆတွေနောက်တိုက်ပြည်ရဲ့လက္ခဏာရတဲ့အကုန်လုံးကလွန်ခဲ့တဲ့နှစ်ပေါင်း၄ခါကြာစပြီးစနစ်ကျဖြည့်ဆည်းခံရတဲ့အကျိုးဆက်တွေကအခုကျွန်တော်အားလုံးခံစားနေကြတာပေါ့နော်ဒီလိုသာကမိုက်ကိုစနစ်ကျပြစ်မယ်ဆိုတာမျိုးကိုကျွန်တော်တို့တပည့်တတိချက်ကညှိတာချင်းမျိုးမရှိခဲ့ဘူးပြနောက်တစ်ခါစီရင်လာဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့ဟိုကဥပဒေပြောမှဆိုလို့ရှိရင်လူကြီးလာမှသာတန်ကြီးလုပ်တဲ့အဆင့်တည်းရှိရတယ်။သူတို့တွေရဲ့ဒီစားဆောင်နိုင်မှုတွေဝန်ထမ်းအင်အားတွေချုပ်ပစ်လိုက်တယ်။ချုပ်ပစ်လိုက်တဲ့အခါမှာဒီလိုအပြောင်းအလဲနဲ့ကြုံတဲ့အခါမှာသူတို့ကဘာလို့မှမသိဖြစ်တယ်။ဒါနဲ့ကျွန်တော်တို့ကပြည်ပေါ်ကနားလဲပါတယ်။နောက်တစ်ချက်ကအခုကျွန်တော်ရေစုကံကိုပြန်ဖော်ဖို့လိုအပ်တယ်ဗျ။ဟိုဒါစနစ်တကျဖြည့်ဆည်းနိုင်ရတယ်မှာပါတယ်ဗျ။သူတို့တွေရဲ့ပုံကိုယ်ရေးအကျိုးစီးပွားအတွက်စီးပွားရေးသမားတွေနဲ့ပေါင်းပြီးတော့ပို့ဆိုပက်ကတ်တွေလုပ်ခဲ့တာ။ဒီခါသိမှုတွေကိုအခုခံစားနေရတာပေါ့နော်။အဲ့တော့ဟိုကျွန်တော်တို့တွေကဒီအခုလက်ရှိတောင်ကြီးမြို့နယ်မှာဒီကလက်သက်တည်းရထားခဲ့တဲ့ရည်လွဲတကားပေါ့နော်။ဟိုဒါကိုလူကရစနစ်ကြောင့်ဖြုတ်ပြလိုက်တဲ့အဲ့ဒီရဲ့စိုးမွေကိုကျွန်တော်တောင်းညွှန်းနေတယ်လို့လို့ဆိုခံစားနေရတာပေါ့။ဆိုတော့အခုလက်ရှိကအားလုံးကအခက်အခဲကြက်တဲ့ရည်လက်ရှိကြီးရှိနေတဲ့ကောင်မအဲတက်ဆိုင်ရာဆိုးရွားဖြစ်စေဒီလည်းဝန်ထမ်းဖြစ်စေအဲကျွန်တော်တို့ဒုစရတယောက်ချင်းဖြစ်စေနောက်ပြည်သူလူထုကလည်းဖြစ်စေဝိုင်းဝန်းပြီးတော့ကိုယ်တောင်းဝင်ကိုယ်ယူပြီးတော့ကိုယ့်မိုက်ကိုကိုယ်စနစ်ကြပြစ်မယ်ဆိုလို့ရှိရင်တော့အထက်လောက်အစ်ပြင်းနေတဲ့တပတ်ကလည်းအတီးတူတူကစနစ်တကျအမှတ်ပြုံနေပြီလေတော့မပြေလည်ဘူးတပတ်ကအစိုးရဘက်ကလုံအောင်လေတာဝန်ဝေတရားတွေအများကြီးရှိရပြပညာရှင်တွေတိုင်မဆိုးနေတယ်နိုင်ငံတကာအထွေထွေရှိနေတဲ့တကယ်စနစ်တကျမမကန်ကန်နဲ့စေတနာပါပါမဲ့လုံမဲ့ပညာရှင်တွေကိုလက်တော့ခေါ်ပြီးတော့တတိချက်လေး
ဟုတ်ပါမှာအရင်တုန်းကတော့ဟုတ်ခဲ့ဘူးပြေပေါ့နော်။တဘာဝဘေးအန္တရာယ်နောက်ပြီးရေကြီးရဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုဥစားငွေတွေအများကြီးလှုံမယ်ဆိုတော့သတင်းပေါ်မှာမူတည်ပြီးသူကရှင်းပြန်ရေးလာတာပါ။အဲ့တော့ငွေတွေကုန်ခံပြီးတော့ပြင်လဲနောက်နေ့ရေမကြည့်တော့ဘူးလို့အမမခံနိုင်ပါဘူးတဲ့။မိုးရသည်ရေကြီးလိုက်ငွေကုန်ပြီးတော့ဖြည့်ရှင်းလိုက်နှစ်တည်းဖြစ်လာခဲ့တာနှစ
ောက်ပြီးသလိုရှိရင်ဟိုလေးလေးနက်နက်စေတနာအပြည့်နဲ့ဆောင်ရွက်တာမျိုးအားနဲ့ချက်ရှိခဲ့တယ်။အဲဒီတော့အားလုံးပေါ်ပြကျွန်တော်လည်းပါတော့အကုန်လုံးကဖလာကြီးတွေကံလူခံပြီးရေးပေးတဲ့နေရာတွေတဝဘေးကနေတင်းတဲ့နေရာကျွန်တော်တို့လူတန်းကြရတယ်ပေါ့။အခုဒီကဆိုးရွားတဲ့လက်ထက်မှာဒီတဝဘေးကနေဖြစ်တော့မယ်ဆိုလို့ရှိရင်ဖြစ်တော့မယ့်နေရာကိုကြိုပြီးတော့အဲကယ်ဆယ်ရေးတစ်စီထားပေးရမျိုးပေါ့နော်။ဒါတွေကိုကျွန်တော်တွေးရှိလာတယ်ဒါကပြောင်းလဲမှုတစ်ခုပေါ့။နောက်တစ်ခါဒီရေနှောင်းပေါ်ရတဲ့ပတ်ပြီးကျွန်တော်ကအရင်ကအမိုက်ကြီးရှင်းလီုံနဲ့မလုံးတော့ဘူးဗျကျွန်တော်ရန်ကုန်မြို့မှာလေအဲဒီအရင်တော့လူကြီးနဲ့အရင်တော့မြောင်းကြီးအတွက်လေအခုလူကြီးနဲ့အမိုက်ကြီးအတွက်လေမြောင်းကြီးတွေကတိတ်ပြီးတော့ဟိုမြောင်းနေတာထက်ပြီးတော့ဟိုချက်ကားလာတာမျိုးချက်ပြီးတော့ထော်ထုတ်တာလည်းမသိရဘူးဗျကျွန်တော်အရင်ကတော့လေဒါအားလုံးနဲ့ဆိုင်နေဗျအဲစီရင်သားကြီးကပြောလို့မရဘူးပေါ့နော်ခုနကပြောသလိုမျိုးသူတို့လည်းစွာရှိသေးတော့ရုံးတယ်နေရာတွေ့ရှိရပါတယ်အခုဆိုအစိုးရအဖွဲ့ကနေလိုအပ်တဲ့စေရန်နေရာတွေသူတို့ပေးတယ်နောက်ပြီးကျွန်တော်နဲ့တွေ့တဲ့ကောင်ကလည်းအရေးကြီးတာကလည်းလူလူချင်းဆက်ဆံမှုဒါလိုအပ်ပါတယ်သူတို့တွေရှင်ပွဲပွဲထဲမှာဝင်ပြီးတော့မင်းမချလောက်ကြိမ်ဆောင်ရနေတယ်ဗျာတနည်းနည်းသူတို့ကရန်ကုန်ပြည်တာလာပါရေးအတွက်အားတည်တဲ့ကြိုးရင်ဖြစ်တယ်ဗျာပြီးတော့အဲ့တော့သူတို့တွေရဲ့လူနေမှုနဲ့ပတ်သက်ပြီးကျွန်တော်ကြံခဲ့တဲ့အပါလွတ်တော်မှာကျွန်တော်ဆွေးနွေးပါတယ်အဲ့ဒီတော့ဒီတချင်လာလာပါဖို့တဲ့သူတို့တွေကဒီလိုမျိုးမင်းမချလောက်ကန်ဆောင်နေတဲ့တကယ်မသူတို့နဲ့ပတ်သက်ပြီးတော့လူမျိုးစံစားခွင့်တွေနေအိမ်တွေဒါမျိုးအရင်အိမ်နဲ့ပို့ပြီးတော့ခံစားခွင့်တွေပေးဖို့နော်ကျမအိမ်နဲ့ပတ်သက်ပြီးဒီလိုဆက်လုပ်ပေးဖို့ဆိုပြီးကျွန်တော်ပြောခဲ့မှုပါတယ်အဲ့တော့သူတို့တွေလည်းတစ်ဖက်ကအဲ့ဒီလိုလုပ်ပြီးလောက်ကန်နေပေါ့နော်အဲ့တော့နောက်တစ်ချက်အစိုးရကအဲဒီလူမျိုးကိုပညာပေးတဲ့ဟာမျိုးတွေပေါ့စနစ်ကြမ်းမိုက်ပြဖို့အတွက်အဲအသိပညာပေးပြီးလုပ်ပေးတဲ့နောက်တစ်ချက်ကအုပ်ပြီးအမိုက်ပြမယ်အမိုက်ကြီးမဆိုလို့ရှိရင်လိုအပ်တဲ့အမိုက်ကံအမိုက်ပုံးကိုစနစ်ပြထားဖို့လိုအပ်တယ်ပေါ့အဲ့တော့ကျွန်တော်ခုနပြောသူအကုန်လုံးကအစင်းနဲ့မဖြစ်သေးတဲ့အစံလုံးပြည့်နေတဲ့ဂျားကာလာတစ်ခုဖြစ်နေတယ်ဗျာဒီလားအဲ့တော့ဒါကိုကျွန်တော်တို့အားလုံးပူပေါင်းပြီးတော့ပြည်သူနဲ့ပူပေါင်းပြီးတော့ကြော်ဖြတ်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်ပါတယ်အချင်းတို့တွင်းမှာအောင်မြင်မှုတွေရမယ်လို့ထင်ပါတယ်ခင်ဗျာ
ဒီမှာဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့အကောင်းဆုံးဖြေရှင်းဖို့ဟိုအကျင့်ဘလို့အကျင့်ပြုကြမလဲဆိုတော့ကျွန်မနည်းနည်းဟိုညီကုန်းချုပ်လေးအနေနဲ့ဆွေးနွေးချင်ပါတယ်အချင်းက6မိနစ်ပဲလိုတော့တယ်ဆိုတော့မြို့ပြစီမံကိန်းပညာရှင်ဒေါက်တာကျော်လက်ကအခုလိုပြောထားတာနားထောင်ကြည့်ပါရှင
်အဲ့တော့ကျွန်တော်တို့ကဘာလုပ်ပြင်မလဲလို့ပြောလို့ရှိရင်ဒီကိစ္စကြီးကနော်အခုနှစ်ပေါင်းများစွာပေါ့နော်တကယ်တော့ရှင်းရှင်းပြောရင်တော့ဘယ်သူမှသိကြည့်ပြမတင်နေနဲ့ပြောရမယ်ဆိုရင်တော့လွတ်လပ်ရပြီးကြဲကကိုပဲကျွန်တော်တို့ကတိတိကျကျအဲ့လိုရေမြောင်းနေနဲ့ဗာနဲ့ခေါ်ပဲစနစ်ဆိုတာစီမံကိန်းနေစနစ်ဒီဆိုမရှိခဲ့ဘူးခင်ဗျာအခုရန်ကုန်မြို့ဆိုရင်เนาะကျွန်တော်တို့1988ကနေပြီးတော့အခုဆိုအချိန်တည်းမှာရန်ကုန်မြို့ကို၄ဆဖြစ်ရန်ကုန်မြို့က1988တုန်းကစတူရမ်းမှ80ပဲရှိတယ်အခုစတူရမ်းမှ300ကျော်ဆိုတော့ကအဲ့ရနေ၄ဆချဲတဲ့မြို့တွေပေါ့နော်ရွှေပြည်သာတခါကလိုင်းသာယာတခါတောင်တကုန်းမြောက်တကုန်းဒီတခါတကုန်းရှိတခါတကုန်းစိတ်ကအဲ့ဒီမြို့တွေကရန်ကုန်ငိုမြို့တွေကို300လောက်ကိုကြီးနေပြီးတော့အဲ့ဒီမြို့တွေကလည်းပဲသူးသီးခြားခြားကျွန်တော်တို့ကစနစ်တကျရေမြောင်းနေနဲ့ဓာရီနဲ့ဖောက်ခဲ့ပြီးတော့ကျေကျေခဲ့တာမဟုတ်ဘူးခင်ဗျဆိုတော့ကအဲ့တော့ခြုံပြီးတော့ဘာလုပ်ကြမလဲလို့ကျွန်တော်မေးမယ်ဆိုလို့ရှိရင်တော့ကျွန်တော်ကဘယ်လိုဖြေမလဲဆိုရင်ဒီကိစ္စကြီးကအခုချက်ချင်းမန်းလို့မဟုတ်လို့ရတဲ့ကိစ္စမဟုတ်ဘူး။ရင်းရှည်အားဖြင့်ကျွန်တော်တို့ဒီတမျိုးလုံးကိုစီမံကိန်းချပြီးတော့နော်ဒီမျိုးကိုအခုလက်ရှိအခြေအနေဘယ်လိုရှိကြလဲ။နောက်ဘယ်ဘက်ကိုတိုးချက်ကြမလဲ။တိုးချက်လာလို့ရှိရင်အဲ့ဒီအခြေအနေကဘယ်လိုရှိမလဲ။အဲ့အရင်နဲ့ပေါင်းပြီးတော့ရေပေးစနစ်တီရေမြောင်းစနစ်တီမိန်လာစနစ်တီလျှက်စစ်စနစ်တီကိုရေရှည်စီမံကိန်းကြီးရေးဆွဲဖို့လိုအပ်နေတယ်။ Hello, Malokane, a good how are ye, Gilo, the any play like that? Yeah, ye, Gilo, who any play like this, you know. I hear him less, so he can hear my two muni, ma, who are paid the apple paylo, and nearly tetra, like a season, she may. The charm you name, my poobi tool, like a ruby school, or a chilling, eh?
ดาดาจอละอาจารย์ปิดท่าล่ะบ่จม้าเฉิงเนี่ยเต็มไม่ရှိတော့လို့ဒီလေးလိုက်မှာစောင့်နေတဲ့ဒီဝင်ရောက်ဆွေးနွေးခြင်းတဲ့သူတွေကိုတင်ကြပါလေရှင်ကိုနေလင်းဆိုကြရပါလားမလေးရှားရပါโอเคကြားပါတယ်ကိုနေလင်းဆိုရေခတ်တူတူလေးဝင်ပြီးတော့ဆွေးနွေးပြပါเนาะခတ်တူတူလေးပြောရမယ်ဆိုရင်တော့ပြောစရာတွေအများကြီးတွေကလေးချက်လောက်ရှိတဲ့ကံလက်ချက်၃ချက်တော့ပြောပါမယ်ညာနံပါတ်၁ကတော့စောက်ဦးတည်တည်စောက်တယ training system တွေပါရဲ့လားအဲ့ဒါလည်းလိုတယ်လို့ထင်ပါတယ်ဗျာနောက်တစ်ခုကတော့ကျွန်တော်တို့ကစားသုံးမှုပုံစံပြောင်းလာတယ် packaging system ပြောင်းလာတယ် plastic 8တွေတုံးလာတယ်အဲ့ plastic 8တွေဟာအပွင့်လေးလေးပြောရင် drain system မှာပြဿနာအများကြီးဖြစ်ပါတယ်နိုင်ငံသားမှာတော့အဲ့တော့အဲ့ဒါလေးကြီးလည်းဟိုဘယ်လိုပညာပေးပြီးတော့ဘယ်လိုလုပ်မလဲထိန်းချုပ်မလဲဆိုတာစဉ်းစားဖို့သင့်တယ်လို့ထင်ပါတယ်။နောက်တစ်ခုကတော့ educated system ပေါ့နော် education လုပ်ပေးရမယ်လူတွေကို education လုပ်ပေးဖို့ဆိုတာလူကြီးတွေကိုလုံးလုံးရှိရင်တော့ကျွန်တော်ထင်တယ်လေးနှေးတယ်။အဲ့တော့ဟိုရှင်းပြောရင်ညာဟိုចောင်းသူရောចောင်းနေမှာတင်တယ်ဟိုတုန်းကအင်တာစနစ်ဆိုလို့ရှိရင်ဟာလာကလေးဟိုဟာနဲ့ပေါ့နော်ကာတွန်းနဲ့ပဲဟိုဟာတရုပ်ဆောင်တာလူတွေတော်တော်များများလိုက်နာကြတယ်ပေါ့နော်ဆိုလိုတဲ့သဘောကဗျာလူငယ်တွေကိုအသိပညာအခုတွေကစပေးခြင်းအပြင်နောက်တစ်ချိန်မှာသူတို့ကနေပြီးတော့ train လုပ်သွားပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဗျာ
။ဟုတ်ကဲ့ကိုနေလင်းဦးမလေးရှားဝင်ရောက်ဆွေးနွေးတာကျေးဇူးတင်ပါတယ်။ကျွန်တော်တို့ပြီးဖို့အချိန်နည်းနည်းပဲကျန်တော့တာမလို့ဒေါက်တာအောင်မြင့်မော်ကိုအပိတ်အနေနဲ့ကျွန်မဟိုမေးချင်ပါတယ်ရှင်။ဒီကိစ္စပေါ်မှာရှင်းပင်သားရအနေနဲ့ရှေ့ဘာဆက်လုပ်မယ်လို့ဘာဆက်လုပ်ဖို့အစီအစဉ်များရှိပါလဲရှင
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပေါ့နော်ဒီရေကြီးတဲ့ကိစ္စကိုကျွန်တော်တို့ဟိုစတင်ဆောင်ရဲတော့နော်ဒီ feasibility study ဆင်းပြီးတော့စတင်ဆောင်ရဲတော့တော့ဆက်နေကြဆောင်ရဲခဲ့ပါတယ်။အဲ့တော့နောက်ဆုံးကနေကျွန်တော်တို့ဒီမိုးရတဲ့အချိန်မှာရေဟိုက heavy rain လာတဲ့အချိန်မှာရေနောက်ကဒီဒီတက်နေတဲ့အချိန်မှာရေနော်ဘေးနေရာမှာရန်ကုန်တို့မှာရှိတဲ့၃၃၃တမရှိတဲ့ဘေးနေရာမှာရေဝတ်တယ်ဘလောက်ကြာလဲဒီရေဝတ်နေတဲ့အချိန်ကြီးအင်ဂျင်နီယာချင်းကြီးအချိန်ဘလောက်ကြာလဲဒီရေတူးတယ်နော်ဒီပေါ်နော်ဒီဟိုမှာတတိလား၆လမှာလား၉လမှာလားဆိုတော့ကျွန်တော်တို့ဒီစာပေးလို့ကြတာဖြစ်ပါတယ်ဆိုတော့နောက်ဆက်နေတာဆက်လို့ကျွန်တော်တို့ကတော့ကျွန်တော်တို့ကဒါကိုကျွန်တော်တို့ဒီကောင်းကြီးရှင်းတယ်အဲ့ဒါတချို့ရေကောင်းကြီးတေးရေကောင်းကြီးကိုဆိုဆရာကြီးတော်ကကျော်လာကျော်လို့ကျွန်တော်တို့ချဲ့ရမယ်ရေကောင်းကြီးချဲ့တယ်ဆိုတော့တချို့ pipeline တွေနေရာတွေမှာကျွန်တော်တို့ကဒီတချို့ကားလမ်းကိုအောက်ကနေသွားတဲ့ခါမှာတချို့ pipeline တွေလုံထားတာဒီဈာဟုတ်ကျွန်တော်တို့ကဟိုတော့ဒီကောင်းကြီးကျွန်တော်တို့ဒီလောက်လိုက်တယ်အဲ့လိုထဲသွားတယ်ခင်ဗျာသွားတော့ဟိုနောက်ထောင်းဆုံးရောက်တဲ့ခါမှာကျွန်တော်တို့ဒီရှင်းတဲ့အခြေပြောသွားတာကိုတွေ့တယ်ဒီ GA2 တဲ့ပမာဏရောက်သွားတာကိုရှိတယ်ဟိုမှာ video setting ချောက်မှာကျွန်တော်တို့ဆရာကြီးတော်ကိုပဲကျွန်တော်တို့လက်ရှိအမဒီ training system တွေမှာဟိုနားနားရှိရင်ဒီမှာ setting ပြင်မှာ setting ကိုရေးပြမယ်ဒီ connection ကိုကျွန်တော်တို့ကပေါ့နော် open ring ကပေါ့နေရင်ကျွန်တော်ဖိုက်တဲ့ဘုံလုံးပြရအောင်ဖိုက်တဲ့ဘုံရမှာစုမယ်ဒါလို့ကျွန်တော်တို့ပေါ့နော်စက်တိုက်ချောင်းလေး
ဟုတ်ကဲ့ရှင်ဟုတ်ကဲ့ဖြစ်ကြပေးတာကျေးဇူးတင်ပါတယ်ကျမတို့အချိန်နဲ့ပြည့်သွားပြီဖြစ်လို့ပါဒီနေ့ဝင်ပြီးတော့ဆွေးနွေးပေးတဲ့ဦးရန်အောင်နောက်ပြီးတော့ဒေါက်တာအောင်မြင့်မော်ဦးတင်မော်ဦးနဲ့ပါဝင်ပြီးတော့ဆွေးနွေးကြတဲ့ကိုနေလင်းဦးအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်ဒါကတော့မအေးတနာကျော်စီစဉ်တင်ဆက်တဲ့စနေနေ့ညဒါရိုက်လေးလိုင်းအစီအစဉ်ပါရှင်အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းကပြောပြမှာပါ
ပြည်ချောင်းဝန်ကြီးတို့ထရေဇာမေဟာအသက်ဆုံးချုပ်မှုအများပြားရှိခဲ့တဲ့လန်ဒန်မြို့က24တက်မြင့်တဲ့အဆောက်အုံမိလောင်မှုကအသက်မသေးပဲကျန်ရစ်သူတချို့နဲ့ဒေါင်းနီလာမောင်မှာရှိတဲ့ဝန်ကြီးချုပ်နေအိမ်မှာစနေနေ့ကတွေ့ဆုံခဲ့ပါတယ်။မိလောင်မှုနဲ့ပတ်သက်လို့ဆန္ဒပြသူတွေကဝန်ကြီးချုပ်ကိုဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲအခုလိုတွေ့ဆုံခဲ့တာပါ။အဲ့ဒီမိလောင်မှုကြောင့်အနည်းဆုံး58ဦးလောက်သေဆုံးခဲ့တယ်လို့ဆိုပါတယ်။အမေရိကန်ကရုရှားအပေါ်ပိတ်ဆို့တံခါးမှုအသစ်တွေချမှတ်ဖို့ပြင်ဆင်နေတာနဲ့ပတ်သက်လို့စစ်ပြက်မိကြောင်းရုရှားသမ္မတဗလာဒီမီပူတင်ကစနေနေ့ကပြောကြားလိုက်ပြီးဘလို့တုံ့ပြန်မလဲဆိုတာကိုပြောဖို့ဆောလွန်နေသေးကြောင်းသူကပြောကြားလိုက်ပါတယ်။အီရန်နိုင်ငံကအထင်ကရနေရာနှစ်ခုမှာမကြသေးခင်ကအထင်ကဘုံခွဲတိုက်ခိုက်မှုနှစ်ခုပြန်လူပြုလုပ်ခဲ့ပြီးတဲ့နောက်ရမဒန်ဥပုပ်ကာလအတွင်းနောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့စီစဉ်နေသူအတိုက်ခံအင်အားစုတွေကိုအီရန်တပ်ဖွဲ့တွေကလိုက်လံဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးမိတဲ့အထက်အဖွဲ့တစ်ခုကတော့တိုင်းပြည်တွင်းမတည်ငြိမ်မှုဖြစ်အောင်လှုပ်ဆောင်နေတယ်လို့အီရန်ဘက်ကဆွဆွပြောဆိုနေတဲ့ Saudi Arabia နိုင်ငံနဲ့ဆက်နွယ်မှုရှိတယ်လို့ဆိုပါတယ်။မလေးရှားနိုင်ငံမှာ2018ခုနှစ်နှစ်လပိုင်းကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဖြစ်ဝင်အရွေးခံမှာမဟုတ်ကြောင်းအကျဉ်းချခံနေရတဲ့အတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ကစနေနေ့မှာပြောကြားလိုက်ပါတယ်ခင်ဗျ။
ကိုစောင်းဝင်းလိုင်းကတရင်ချင်းချုပ်ကိုပြပြသွားတာပါဒီကနေ့မနေ့စီစဉ်ထုတ်လို့ရေးမှုကတော့ဒေါက်ခင်မြို့သက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဒေးဗ်မက်ဂနက်စ်ပါရှင်တနင်္ဂနွေနေ့နေ့နဲ့ခင်ဗျူးမြန်မာဝိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွှားကတော့ရှင်အားလုံးကျေးဇူးတူတင်ပါတယ်ရှင်လန်းချမ်းမြေကြပါစေရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.